to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစုမုံကောင်းတောင်းလိုက်ပါတယ် VOA အမေရိကန်အသံမြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ၄ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုလိုင်းလုံးမီတာ32 40 48တို့နဲ့ဒီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆံမိုးဝီပါခင်ဗျာအခုမနေ့ဖက်စီစဉ်နေကိုတာဝန်ယူတင်ဆက်ပြီးပါမှာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ကင်းတဲ့နေ့ကိုမဆုမြတ်မုံနဲ့အတူကြီးညာပေးပါပါအမေရိကန်မက္ကဆီကိုနယ်စပ်မှာနောက်ထပ်တရားမဝင်ဝင်ရောက်သူတွေမရှိအောင်တပ်တွေချထားမယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်ရိုဂျာဒုက္ခဒယ်ရီကိုကနေဒါနိုင်ငံကလက်ခံလိုတဲ့ဆန္ဒရှိကြောင်းပြသဖို့အတွက်တိုက်တွန်းတဲ့အစီရင်ခံစာကိုကနေဒါနိုင်ငံမြန်မာနိုင်ငံဆက်အထူးကိုယ်စားလှယ်ဘော့ဘရိတ်ကကနေဒါတိုက်အစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအလီလိုနှုတ်ဆောင်ရသတင်းလေးတင်ပြပြီးနားဆင်ရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
ဒီဘက်နှစ်ပတ်လောက်ဆိုရင်တော့သိရမှဖြစ်ပါတယ်အချိန်ကတော့ timing ကတော့ဟိုအစောဆုံးဖြစ်ရင်တော့လည်းပဲဒီလကုန်မင်းတော့မှာပဲဖြစ်နိုင်တော့မယ်လို့တော့မျှော်လင့်ရတာပေါ့လေ
ဒါကတော့ကုလသမဂ္ဂလူညွေးကောင်စီကအထူးကိုယ်စားလှယ်ဖွဲ့မြန်မာနိုင်ငံကိုတွဲရောက်ရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးဟောက်သူစွန့်ပြောဆိုတော့တာဖြစ်ပါတယ်ဆက်သွယ်မိမြင့်ချက်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အဲ့ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံမှုဆန္ဒရှိကြောင်းပြသဖို့နဲ့ရိုဟင်ဂျာရေးမှာတာဝန်ရှိသူတွေကိုအရေးယူဖို့တိုက်တွန်းစာတစ်စောင်ကိုကနေဒါအစိုးရကိုမြန်မာနိုင်ငံဆိုင်ရာကနေဒါအထူးကိုယ်စားလှယ်ကတောင်းဆိုတိုက်တွန်းလိုက်တဲ့အကြောင်းနောက်ပြီးမြန်မာနိုင်ငံမှာမနေ့ကတပ်မတော်တိုက်ခိုက်ရေးလေးရင်တစည်းပြတ်ကျခဲ့တယ်ဆိုတဲ့အခြေအနေတရုတ်နဲ့အမေရိကန်တို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်များဖြစ်လာနိုင်မလားအဆရှိတဲ့သတင်းတော်တွေကိုကြားဖို့ရှိပါတယ်နောက်ပိုင်းမှာအင်ကာညတိုင်းရဲ့ဟီလိုင်းဆွေးနွေးကောင်းကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ဒါတွေမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်ဆုမြတ်မလို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်မက္ကဆီကိုနယ်စပ်မှာနောက်ထပ်တရားမဝင်ဝင်ရောက်လာသူတွေမရှိအောင်တပ်တွေချထားမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်သမ္မတအင်ဗျူမှာဘော်ဒီပင်လယ်ကွေ့ဒေတာရင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့အတူသတင်းစာရှင်းလင်းပွဲလုပ်ရမှာသမ္မတထရမ့်ကမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတနနိုင်ငံခြားကအမေရိကန်နယ်စပ်ကိုလုံခြုံမှုရှိစေဖို့အတွက်စစ်တပ်ဆေးလွတ်ဖို့အတွက်ပြင်ဆင်နေကြောင်းပြောကြားလိုက်တာပါဒီကိစ္စအတွက်အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ရာကာကွယ်ရေးဝန်ကြီးဂျင်မက်တစ်နဲ့တခြားအရာရှိတွေနဲ့မကြာခင်မှာပဲဆွေးနွေးပွဲခေါ်ယူမယ်လို့လည်းဆိုပါတယ်နယ်စပ်ဒေတာကင်းနဲ့တာဝန်ကျသူတွေကိုထောက်လှမ်းရေးစောင့်ကြည့်ရေးနဲ့စုံစမ်းစစ်ဆေးရေးတွေမှာအကူအညီပေးဖို့အတွက်အရင်သမ္မတတွေဖြစ်တဲ့ George W. Bush နဲ့ Barack Obamaဘာမာတို့လက်ထက်ကလေးကလည်း National Guard ကို American ကမ်းခြေဆောင်အရန်တပ်ဖွဲ့တွေကိုဆေလွတ်ခဲ့တာပါ American နိုင်ငံရဲ့ပြည်နယ်တွေနဲ့ပိုင်းနယ်တွေကတပ်သားတွေဒါမှမဟုတ်ရိုးရိုးစစ်တပ်ကတပ်သားတွေပါဝင်တဲ့စစ်တပ်အတွက်အရန်အဖြစ်ထားတဲ့ National Guard တွေကိုဘာကြီးရချက်နဲ့သမ္မတ Trump ဆေလွတ်မယ်ဆိုတာကိုတော့လုံးလုံးဆယ်မှာမသိကြသေးပါဘူး
2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးမှုတွေကိုလိမ်ညာခဲ့မှုနဲ့ဗြိတိန်နိုင်ငံလန်ဒန်မြို့အခြေဆိုင် Dutch လူမျိုးရှေ့နေတယောက်ကိုထောင်ဒဏ်ရက်30နဲ့ငွေဒဏ်ဒေါ်လာ2000ချမှတ်လိုက်ပါတယ်။သမ္မတ Donald Trump ရဲ့ရွေးကောက်ပွဲစီရင်ရေး Manager ဖြစ်ခဲ့သူ Paul Manafort နဲ့စီးပွားရေးအရာပတ်သက်နေသူတယောက်ရဲ့ဒီ Manafort ရဲ့လက်ထောက် Rick Gates ရဲ့နဲ့သူအဆက်အသွယ်မရှိခဲ့ဘူးလို့ FBI ကိုလိမ်ညာပြောခဲ့တယ်လို့စုံစမ်းစစ်ဆေးရေးမှုတွေအလို့ရှိတဲ့ email တွေကိုဖျောက်ဖျက်မှုနဲ့အပြစ်ရှိတယ်လို့ရှင်းနေ Alex Fonderson က February လတုန်းကဝန်ခံခဲ့ပါတယ် American ရွေးကောက်ပွဲမှာ Russia ကိုဝန်ဆွတ်ဖက်ခဲ့ခြင်းရှိမရှိအထူးအကြံပေး Robert Mueller လားနဲ့ချီကြအောင်လို့စစ်ဆေးနေတဲ့စုံစမ်းမှုအတွင်းရုရှားနိုင်ငံကဗန်လုံငန်းရှင်ကြီးတယောက်ရဲ့တမက်ဖြစ်သူအသက်33နှစ်အရွယ်ဖန်ဒါဇန်ဟာပထမဆုံးအပြစ်ပေးခံရသူဖြစ်ပါတယ်။စုံစမ်းမှုအတွင်းမှာသူဟာအဓိကတန်တရားရှိသူမဟုတ်ပေမဲ့ထရမ့်ရွေးကောက်ပွဲစည်းရုံးမှုမှာပေါ်မန်နဖော့နဲ့ရစ်ဂိတ်စ်တို့ဘလို့ပတ်သက်မှုရှိနေတယ်လဲဆိုတဲ့အချက်အလက်တွေကိုအထူးစုံစမ်းရေးမှူးမော်လာကဆက်လက်သိရှိဖော်ထုတ်လိုတာဖြစ်တယ်လို့သူရဲ့အမှုနဲ့ဆိုင်တဲ့တရားရုံးစာရွက်စာတမ်းတွေအရအသိရပါတယ်။
American ဟာ Russia နဲ့အဆင်ပြေနေတယ်လို့သူမျှော်လင့်ကြောင်း Baltic Penguin ဒေသရင်းနိုင်ငံတွေကခေါင်းဆောင်နေနဲ့အင်ကန်နဲ့သမ္မတအင်ဗျူမာတွေ့ဆုံစဉ်မှာ American သမ္မတကပြောကြားလိုက်ပါတယ်။ Russia သမ္မတ Vladimir Putin နဲ့သမ္မတ Donald Trump တို့ကြားသိပ်ကောင်းမွန်တဲ့ဆက်ဆံရေးရှိလာနိုင်တယ်လို့ဆက်ဆံရေးမကောင်းတဲ့အခြေအနေမျိုးလည်းဖြစ်နိုင်ခြေရှိကြောင်းသမ္မတ Trump ပြောဆိုခဲ့တယ်လို့အခြေအနေကိုဘယ်သူမှကြိုမသိနိုင်ဘူးလို့လည်းပြောပါတယ်။ Russia အပေါ်မှာဘယ်သူကမှဒီလောက်မတင်းမာခဲ့ဘူးကြောင်း Trump ကဂုံစွာနဲ့ပြောကြားခဲ့ပေမဲ့ Russia သမ္မတနဲ့ Trump တို့ကြားဆက်သွယ်ရေးလမ်းကြောင်းတွေကိုပိုးပြီးတော့ဖွင့်ထားမယ်ဆိုရင် American အတွက်အကျိုးရှိနိုင်တယ်လို့လည်းပြောကြားခဲ့တာပါ။ Russia နဲ့အဆင်ပြေပြေရှိနေတာဟာကောင်းတဲ့ကိစ္စဖြစ်ကြောင်းပြောတယ်လို့ဒါကိုလူညံ့တွေကလွဲလို့လူတိုင်းလက်ခံသဘောတူမယ်လို့လည်းပြောပါတယ်။နိုင်ငံရေးကြွမ်းကျင်သူတွေကတော့ဘ Britain and Rima, Russia, Napet, the Shugo, Sane, Luchan, dead to it. Demo Muri, Chitwa, Lanajima, American Tamara, Trumpka, Russia, Tamara, Putingo, Tamara, Indugo, Mapaja, then Wulu, Piobari. Britain, my dear Sane, Tekamuha, Russia, Losonam, Hopulo, Russia, Suaga, Nienso, Tabari.
American Mirazo, and now Pay California, Binega, the YouTube community, Tanajo, Winema. Ingani, Nigam, my God, Tanane, Pika, Kerelo, Tanya, she do the media ha. အဲ့ဒီနေရာမှာပဲသူ့ကိုယ်သူအဆုံးစီရင်သွားပုံရပါတယ်အမျိုးသမီးတယောက်ကိုကိုကိုပြစ်ခတ်တဲ့ဒဏ်ရာနဲ့တေဆုံးနေတာကိုရဲတပ်ဖွဲ့ဝင်တွေတွေ့ရှိတယ်လို့ဆန်ဘရူနိုမြို့ရဲချုပ်အက်ဘာဘာရီနီကပြောပါတယ်အဲ့ဒီအမျိုးသမီးဘယ်သူလဲဘာကြောင့်ခုလိုပြစ်ခတ်ခဲ့တယ်လဲဆိုတာကိုတော့လောလောဆယ်ရဲကအသေးစိတ်ပြောခြင်းမရှိသေးပါဘူးလူလေးယောက်ထိခိုက်ဒဏ်ရာရတယ်ဆိုတာကိုတော့ ကျွန်တော်တို့ရဲ့စာနေကြခြင်းမှာကုမ္ပဏီအစအဦးနဲ့တဆက်သေးနားနေနိုင်တဲ့ဟင်းလင်းပြင်နေရာမှာမတင်ကားသူကပြက်ခတ်ခဲ့တယ်လို့ယုံကြည်ရပါတယ်။အစအဦးထဲမှာရှိနေကြတဲ့ဝန်ထမ်းတွေကတနက်တန်ကြားရတဲ့ဆိုတာကိုတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ကြတယ်လို့ရုံးခန်းတွေထဲမှာအကာအကွယ်ယူပုံခုနိုင်ဖို့အပြည့်အလွှာသွားခဲ့ကြပါတယ်။ကျန်းပြင်ပေါ်နဲ့လေကားတစ်ခုမှာတွေးဆက်တ
view American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်ထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖိုင်းယူနိုင်ပါမယ်။
ဒီ American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံလို့တဲ့ဆန္ဒရှိကြောင်းပြဖို့နဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကျက်တဲမှာတာဝန်ရှိသူတွေကိုအရေးယူထမ်းခတ်ဖို့တိုက်တွန်းတဲ့အစီရင်ခံစာတစ်စောင်ကိုကနေဒါနိုင်ငံရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Bob Ray ကမနေ့ကထုတ်ပြန်ပြီးကနေဒါအစိုးရကိုတင်သွင်းပါတယ်။သူအစီရင်ခံစာမှာ Mr. Ray ကကနေဒါအစိုးရအနေနဲ့လှုပ်ဆောင်မှုအကြံပြုချက် 18 ခုတင်ပြထားပြီးအဲ့ဒီထက်မှာကနေဒါနိုင်ငံရဲ့ရိုဟင်ဂျာအရေးထောက်ပံ့ရေးတိုးမြှင့်ဖို့နဲ့ပြည်မှုကျူးလွန်သူတွေစုံစမ်းစစ်ဆေးမှာကနေဒါကအရေးပါထင်ရှားတဲ့အခန်းကပါဝင်ဖို့ပါဝင်ပါတယ်။ဒုက္ခသည်တွေလက်ခံမယ်ဆိုတဲ့အချက်ဆက်ပြီးဖြစ်နေတဲ့ဒုက္ခသည်အကျက်တဲဖြည့်ရှင်းတဲ့နည်းလမ်းမဖြစ်သင့်ဘူးလို့ပြောပါတယ်။ဒီလိုလက်ခံတဲ့အတွက်ပဋိပက္ခတာဝန်ရှိသူတွေကိုအရေးယူဖို့ဆိုတဲ့မြန်မာစိုးရတာဝန်ဟာမှေးမိန်မသွားသင့်ဘူးလို့ပြောပါတယ်။ဒါပြင်လူခွင့်ချုပ်ပေါက်သူတွေကိုအရေးယူတဲ့ Magnitsky ဥပဒေနဲ့မြန်မာစစ်ကောင်စားတို့ကိုအရေးယူဖို့ကိုလည်းဗဟိုအစိုးရကတိုက်တွန်းထားပါတယ်။အရေးယူရမယ့်သူတွေဆင်းနေမှာနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတိုင်းမြူဟောင်းဗိုလ်ချုပ်မမောင်စိုးနဲ့တခြားသူတွေကိုထည့်သွင်းဖို့တောင်းဆိုထားတာပါ။ရိုညာမွတ်စလင်ပဋိပက္ခနဲ့ပတ်သက်ပြီးလေးလာဆုံးဆန်းမှု Bob Ray ကိုပြီးခဲ့တဲ့အောက်တိုဘာကကနေဒါနိုင်ငံနဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ဖြစ်တဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကဖန်ခဲ့တာဖြစ်ပါတယ်
။ April 3ရက်နေ့ကကြာရောက်တဲ့နိုင်ငံတကာမြေမြုပ်မိုင်းအန္တရာယ်နှိုးကျမှုရှိစေရေးနေ့မှာမြန်မာအစိုးရအနေနဲ့မြေမြုပ်မိုင်းတွေရှိတဲ့နေရာဒေသတွေမှာနေထိုင်နေကြရတဲ့အရပ်သားတွေကိုအကာအကွယ်ပေးဆောင်ရွက်ဖို့အတွက် EU ဥရောပတမကအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံဆိုင်ရာ EU တပ်အမတ်ကြီးတွေကတိုက်တွန်းခဲ့ကြပါတယ်။မြန်မာနိုင်ငံတဲကတိုင်းနယ်ပြည်လဲ14ခုမှာ9ခုဟာစစ်ပွဲလက်ကျန်မြေမြုပ်မိုင်းတွေနဲ့တခြားပောက်ကွဲနိုင်တဲ့ပစ္စည်းတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာ EU တန်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပဋိပက္ခတွေဖြစ်ပွားတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာ2018ခုနှစ်အတွင်းမြေမြုပ်မိုင်းတွေနောက်ထပ်မြုပ်နှံသုံးဆွဲရတဲ့ဆိုတဲ့အစီရင်ခံစာတွေထွက်ပေါ်လာတဲ့အပေါ်အင်မတန်စိုးရိမ်နေလို့လည်း EU ရဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါကြောင့်မြေမြုပ်မိုင်းထုတ်လုပ်ထားရှိသုံးဆွဲမှုတိုက်ဖျက်ရေးအော်တိုဝါစာချုပ်မှာမြန်မာနိုင်ငံပါဝင်လက်မှတ်ထိုးဖို့အတွက်အစိုးရကို EU ကအလေးအနက်တိုက်တွန်းထားပါတယ်။မြေမြုပ်မိုင်းအန္တရာယ်ကနေအရသာပြည်သူတွေကိုကာကွယ်ပေးနိုင်ဖို့အတွက်မြန်မာအစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့လည်းမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုအားပေးဆောင်ရွက်ဖို့တောင်းဆိုထားပါတယ်။မြန်မာနိုင်ငံတဝန်းမြေမြုပ်မိုင်းအန္တရာယ်အသိပညာပေးမှုတွေထိရောက်မှုရှိစေရေးအတွက်ဥရောပတမကကအပြည့်အဝအားပေးပံ့ပိုးမယ်လို့ကမ်းလှမ်းထားတယ်လို့မိုင်းရှင်းလင်းရေးအစီအစဉ်တွေမှာအကူအညီပေးဖို့အဆင့်သင့်ရှိတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာ EU တန်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
American နဲ့တရုတ်နိုင်ငံကြားအပြန်အလှန်အခွန်တွေတိုးကောင်းရင်ကုန်သွယ်စစ်ပွားဖြစ်ပေါ်မယ်အလားအလာတိုးလာနေချိန်မှာနှစ်ဖက်စလုံးပြင်းပြင်းထန်ထန်ပြောဆိုနေကြတယ်လို့တချိန်ထဲမှာပဲအခြေအနေတွေထိမ့်မြဖြစ်မတော်အောင်လုပ်ပါမယ်လို့အာမခန်ပြောဆိုနေကြပါတယ်။တရုတ်နိုင်ငံက American ရဲ့နည်းပညာတွေလွှဲပြောင်းရယူနေတယ်လို့ဉာဏ်ပညာအခြေပြုပစ္စည်းမူပိုင်မှုခွင့်ခိုးယူမှုတွေနဲ့ပတ်သက်ပြီး American သမ္မတ Donald Trump ကမကြာခင်မှာပဲတရုတ်ကိုအရေးယူတဲ့အခွန်ကောက်ခံမှုအသစ်တွေကြေညာမယ်လို့ညွှန်လဲရပါတယ်
။ဒီကနေ့ April 4ရက်နေ့ဟာ American မှာနိုင်ငံသားအခွင့်အရေးရရှိရေးကိုဦးဆောင်တောင်းဆိုခဲ့တဲ့ Martin Luther King လောက်ကျန်တက်ဖြတ်ခံခဲ့ရတာ နှစ်50ပြည့်တဲ့နေ့ဖြစ်ပါတယ်1968ခုနှစ်ဧပြီလ4ရက်နေ့ကတန်နစီပြည်နယ်မမ်ဖစ်မြို့ကတဲခိုကန်ဝရန်တာမှာမာတင်လူသက်ကင်းဟာဂျိမ်းစ်အော့စရေးဆိုတဲ့သူရဲ့ဘလုတ်တံပစ်ခတ်မှုနဲ့ကွဲလွန်သွားခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြန်မွန်တို့ပြောသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါရမယ်ကုလသမဂ္ဂလူညိုရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုတွားရောက်နိုင်ဖို့အတွက်မြန်မာအစိုးရနဲ့အခုမှအစပြုပြီးတော့ညှိနှိုင်းတဲ့အဆင့်မှာပဲရှိသေးတယ်လို့နယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူဆွမ်းက VOA မြန်မာပိုင်းကိုပြောကြားပါတယ်တကယ်လို့ညှိနှိုင်းမှုတွေအဆင့်ပြေတယ်ဆိုရင်တော့ခီးစဉ်ကဧပြီလကုန်ပိုင်းလောက်မှအစောဆုံးဖြစ်လိမ့်မယ်လို့လည်း VOA မြန်မာပိုင်းကဆက်သွယ်မေးမြန်းစင်မှာတန်အမတ်ကြီးကပြောကြားခဲ့ပါတယ်ဧပြီလအတွက်လူမျိုးရေးကောင်စီအလှည့်ကျဥက္ကဋ္ဌပီရူတာမတ်ကြီးဂတ်စတာဗိုမီဇာကွာဒရာကိုစလေကကိုစလေဖွဲ့ကိုမြန်မာနိုင်ငံသွားနိုင်ဖို့အတွက်ဖြစ်နိုင်ရည်နှစ်ဖက်လက်ခံနိုင်မယ့်အခြေအနေတွေကိုပြင်ဆင်နေတယ်လို့တနင်္လာနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့ပတ်သက်လို့မတ်စုမြန်မွန်ကတာမတ်ကြီးဟောက်တူဆောင်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်လူမျိုးရေးကောင်စီကိုစလေဖွဲ့မြန်မာနိုင်ငံကိုသွားနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးမှုတွေဘယ်အဆင့်ရောက်နေပြီလဲလို့အရင်ဆုံးမေးမြန်းတာကိုတန်မကြီးဟောက်တူဆွမ်းကအခုလိုစပြီးတော့ဖြေပါတယ
်သူတို့ကဟိုသွားမှာကဟိုမြန်မာနိုင်ငံတစ်ခုတည်းမဟုတ်ဘင်္ဂလားဒေ့ရှ်နဲ့ဟိုချိတ်ထားတာဟိုဒီမှာရှိတဲ့နယူးယောက်မှာရှိတဲ့ဒီအမြဲတမ်းကိုယ်စားလှယ်ပေါ့လေသူတို့အနေနဲ့ကတော့ဟိုတောင်ဟိုထမ်းဆောင်နေတဲ့အချိန်မှာလည်းပဲအဲသူတို့ဘင်္ဂလားဒေ့ရှ်ဆက်သွားနေတဲ့ဆိုတဲ့ခါကျတော့တနိုင်ငံမဲ့သွားပြီးတော့ကျွန်တော်တို့စီမလာလို့ရှိရင်လည်းတစ်ဖက်သက်တည်းသူတို့ဟိုဟိုဖြစ်နေမှာလည်းကျွန်တော်တို့ကမလိုလားဘူးပေါ့နော်နာနောက်ပြီးတော့ကျွန်တော်တို့ကလည်းဖုံးကွယ်ကြရလည်းမရှိပါဘူးကျွန်တော်တို့တခြားသမကြီးတွေလည်းကျွန်တော်တို့ဒီတိုင်းကြာနေတာဆက်ခါကြတော့သွားပြရဟလာကျွန်တော်ပြင်ဆင်ဆံရထားရှိမှုအခြေအနေတွေမြန်မီအေးဂျင်မှုအခြေအနေတွေကျွန်တော်တို့ကဟိုသူတို့မြင်တွေ့နေတာပဲလေတော်ကကြတော့ဘင်္ဂလားဒေ့ရှ်ဆောင်းလည်းဆိုတော့လည်းအဲ့ဒါဆိုရင်လည်းဆိုပြီးကျွန်တော်ဆွေးနွေးညှိနှိုင်းနေတဲ့အခြေအနေပေါ့ဘယ်ချင်းလာနိုင်မလဲကျွန်တော်တို့ဒီဘက်မှာလက်ခံဖို့အဆင်ပြေနိုင်မလားအဲဆက်ရှင်ပေါ့လေကျွန်တော်တို့ဆွေးနွေးနေတဲ့အချိန်ဒီပါနောက်တစ်ခုကကျွန်တော်တို့သူတို့တင်အဖွဲ့ဝင်တယ်မဟုတ်ပါဘူးဒီရေအောင်မှာရှိတဲ့ကလတ်မကဆိုင်ရာဟိုတခြားနိုင်ငံကဟိုကျွန်တော်တို့ဒီနာချင်းညရန်ကိုယ်စားလှယ်လေးကျွန်တော်ဖိတ်ဖို့အစီအစဉ်လေးရှိပါတယ်အဲ့တော့ဒီရောက်မှာတောင်းထမ်းဆောင်နေတဲ့ကလတ်မကဆိုင်ရာညရန်ကိုယ်စားလှယ်ဟိုအဖွဲ့ဝင်ချိုးလဲပါလာမှာပေါ့နော်ဆိုတော့အဲ့ဒီဟာကျွန်တော်တို့ညှိနေတာပါညှိနေတော့ဘယ်နေရာလိုက်ကြမယ်ဟိုဘယ်နေရာသွားကျင်တယ်ပါညာဆိုတော့တိကျတော့ပြောထားတာမရှိဘူးပေါ့တိုးတော့လည်းပဲအဓိကတော့ရခိုင်ပြည်နယ်ကိစ္စဖြစ်တဲ့ခါကျတော့ဒီပြန်လည်လက်ခံရေးကိစ္စတွေကျွန်တော်ပြင်ဆင်ဆောင်ရွက်ထားရှိမှုအခြေအနေတွေနေမယ့်အခြေအနေတွေသူတို့ကြည့်ကြည့်ဖို့ရှိမှာပေါ့အဲ့ဒါလေးလည်းစီစဉ်သေးသေးကသူတို့မဆွဲရသေးဘူးဆွဲပြီးတော့မှပဲကျွန်တော်တို့အဆိုပြုမယ်ကျွန်တော်တို့ကလက်ခံနိုင်တယ်ကျွန်တော်ပို့ကျင်တဲ့နေရာတွေသူတို့သွားမယ်အဲသူတို့သွားကျင်တဲ့နေရာကျွန်တော်ပို့ပေးနိုင်မယ်ဆိုတော့အပြန်လန်ညှိလို့ရရင်တော့ဒါတာဖြစ်မှာပေါ့နောက်တစ်ခုကလည်းပဲကျွန်တော်တို့ဒါလည်းဆိုရင်လည်းပဲကျွန်တော်တို့ဟုတ်လားဟိုလူကြီးတွေနဲ့လည်းပြေဖို့စုံဖို့ကျွန်တော်ဘက်ကနေပြီးတော့ချင်းကြီးတွေရှင်းပြဖို့လည်းပဲလေခွင့်ရေးတွေရှိမှာပေါ့ဒါတွေကလည်းကျွန်တော်တို့အခုအသေးစိတ်ဘာမှဟိုဆွေးနွေးရတဲ့အချိန်တွေမရှိသေးပါဘူ
းဟုတ်ကဲ့ပါဆိုစတန်ဘတ်ကြီးပြောပုံဆိုရင်တော့လောလောဆယ်သွားနိုင်ဖို့အတွက်ဒီဖြစ်နိုင်ခြေတွေကိုပြင်ဆင်နေတယ်ဆောင်ရွက်နေတဲ့အဆင့်ပဲရှိတယ်ဆွေးနွေးတဲ့အဆင့်ကတော့ဘာမှထက်တဲ့ဝင်ဝင်မရှိသေးဘူးဆိုတဲ့သဘောပါပါ
မရှိသေးပါဘူးမရှိသေးပါဘူးမရှိသေးပါဘူးဟုတ်ကဲ့
ဟုတ်ကဲ့
သူတို့ကလည်းလာချင်တာဆိုတော့သူတို့ဆိုပြတာတော့ဟိုပါပေါ့လေဟိုသူဇန်နဝါရီလောက်ကလေးကသူတို့ကတော့ဆိုပြနေတာပေါ့ဒီတစ်ခါတော့ကျွန်တော်တို့ဟိုနှစ်ဖက်ညှိပြီးတော့အဆင့်ပြေတယ်ဆိုရင်တော့လည်းကျွန်တော်တို့စဉ်းစားဖို့တော့ရှိမှာပေါ့
နောက်တစ်ခုတေးချောင်မေးချင်တာကဒီလုံခြုံရေးကောင်စီကိုယ်စားလှယ်ဖွဲ့ရမြန်မာနိုင်ငံဝန်ကိုသွားဖို့လို့သူတို့စီစဉ်နေတဲ့ဆိုတဲ့နေရာမှာသူတို့ဘယ်လိုပုံစံမျိုးနဲ့သွားချင်တယ်ဆိုတာရောတာမန်ကြီးတို့သိရပါလားရှင
့်သူတို့ကတော့ဒီမှာရှိတဲ့မြန်မာကောင်စီတွေပေါ့ဗျာလုံခြုံရေးကောင်စီတာဝန်ထမ်းဆောင်တဲ့မြန်မာဖွဲ့ဝင်က9နိုင်ငံရှိတာဟုတ်ကျန်တာလှည့်ကြ10နိုင်ငံအလုံး15နိုင်ငံပေါ့ဆိုတော့ဘယ်နည်းအောင်လိုက်မလဲဆိုတာတော့မသိဘူးပေါ့ဗျာခွန်ကြီးလကောင်းပဲကျွန်တော်တို့လည်းတခြားတချို့ဖိတ်ကြားမဲ့လူတွေရှိမှာပေါ့လေကျွန်တော်မျိုးဆိုရင်နိုင်ငံတွေလည်းရှိမှာပေါ့ဆိုတော့ကျွန်တော်ထင်ပါတယ်ဟိုသူတို့အစီအပြေတဲ့တော့လိုက်ကြမှာပေါ့ဟိုလိုက်ချင်ရမယ်ထင်ပါတယ်ကျွန်တော်အဲ့လိုပဲယူဆတာပါလေ
ဟုတ်ကဲ့ပါရှင်အခုဒီလက်ရှိအလဲကျဥက္ကဋ္ဌဒီဂူစတာဖိုကွာဒရာပြောပုံရဆိုရင်ဒီကိုယ်စားလှယ်အဖွဲ့ကိုလက်ခံဖို့အတွက်မြန်မာအစိုးရဘက်ကလည်းတော်တော်လေးလိုလိုလားလားရှိပုံရတယ်ဆိုပြီးတော့သူမင်းရသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဆိုတော့မြန်မာနိုင်ငံကသူတို့ကိုလက်ခံဖို့အဆင်သင့်ဖြစ်နေပြီဆိုတဲ့သဘောလို့ရောယူဆလို့ရပါလားရှင
်အမှန်ကတော့ဗျာဟိုသူတို့ရဲ့တိကျမဟုတ်ပါဘူးအမှန်ကတော့ကျွန်တော်တို့ကလည်းဟိုတန်တမာနေလက်ပြနေတာပဲလေလင်းနေနဲ့ခေါ်သွားတယ်ဟိုအဲ့ဒီနေရာလေးကျရခိုင်ပြည်နယ်လေးအဲ့တော့မောင်တော်တွေလည်းပြနေတာပဲ၃ခေါက်တောင်ရှိပြီပြီးခဲ့တဲ့ကျွန်တော်တို့ဟိုလာနေတုန်းကဆိုရင်တန်တမာနေအတုတ်လိုက်တုတ်လိုက်ကျွန်တော်တို့ခေါ်ပြီးတော့ပြနေတာပဲလေဟိုဆန်နေစင်းနဲ့လည်းကျွန်တော်တို့သတင်းမီဒီယာတွေလည်းကျွန်တော်ခေါ်ပြနေတာပဲ ဆိုတော့ခါကျတော့ကျွန်တော်တို့ကဟိုဒါဘာမှတော့ထူးတဲ့ကိစ္စတော့မဟုတ်ပါဘူးသူတို့ဟိုလူငယ်ကောင်စီဖော်ဝင်ဖြစ်နေတယ်ဆိုတဲ့အာဏာမင်းကြီးတာဖြစ်နေတာအမှန်တော့ကျွန်တော်တို့ပြနေတာပဲလေကျွန်တော်လုပ်နေတာကျွန်တော်ပြနေတယ်အခုဆိုရင်ကျွန်တော်ဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံနေတဲ့ကိစ္စတွေတော့နိုင်ငံပေါင်းဆက်နေတဲ့ဟာတွေကိုကျွန်တော်တို့ကဘာတိအောင်ကိုဟိုအမှမပြောနိုင်ဘူ ကျွန်တော်အဲ့ဒီဟိုခံယူချက်ပါပဲဟုတ်ကဲ့ပါရှင်တကယ်လို့ပေါ့နော်ဒီဆွေးနွေးမှုတွေကအဆင်ပြေသွားမယ်ဒီခီးစဉ်ကဖြစ်မယ်ဆိုရင်ဘယ်အချိန်လောက်ဖြစ်နိုင်ခြေရှိတယ်လို့တာမကြီးတင်တဲ့ခံမှန်းလို့ရပါလဲရှင်ဒီဘက်နဲ့ဘက်လောက်ဆိုရင်တော့သိရမှာဖြစ်ပါတယ်ချိန်ကတော့တိုင်မင်းကတော့ဟိုအစောဆုံးဖြစ်တော့လည်းပဲဒီလကုန်ပိုင်းလောက်မှာပဲဖြစ်နိုင်လောက်မယ်လို့တော့မျှော်လင့ ည်းပဲဟိုလက်ကောင်မိုင်းတော့မှာပဲနည်းနည်းသူတို့အားမထင်နဲ့ကျွန်တော်ညှော်လင်းတာပေါ့လေ
ဟုတ်ကဲ့ပါရှင်အတမကြီးခုလိုအချိန်ပေးပြီးတော့ဖြေတာအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါ
ဒါကတော့နယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးဟောက်တူဆွမ်းကိုမတ်စုမြတ်မွန်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ဒေါ်ရရှိမြတ်ခင်ဗျာရူဝင်ညာဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံလူတွေဆန္ဒရှိကြောင်းပြသဖို့နဲ့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲမှာတာဝန်ရှိတဲ့သူတွေကိုအရေးယူတန်းခတ်ဖို့အတွက်တိုက်တွန်းထားတဲ့အစီရင်ခံစာတစောင်မနေ့ကထွက်လာပါတယ်။ကနေဒါနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘော့ဘရေးကကနေဒါအစိုးရကိုတင်သွင်းခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။ဒီကြောင်းကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်။
ကနေဒါလွတ်တော်ကိုယ်စားလှယ်ဟောင်းဘော့ဘရေးစ်တင်သွင်းတဲ့အစီရင်ခံစာက Tell them we are human ကျွန်တော်တို့ဟာလူသားတွေဖြစ်တယ်ဆိုတာကိုပြောပြလိုက်ပါလို့အညီရပါတယ်။ရိုဟင်ညာပြည်ပခန့်နဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဘော့ဘရေးသွားရောက်လေ့လာခဲ့ပါတယ်။မင်းတို့ကတော့စာမျက်နှာ39မျက်နှာပါတဲ့သူ့ရဲ့အစီရင်ခံစာကိုထုတ်ပြန်ပြီးကနေဒါအစိုးရကိုတင်သွင်းခဲ့ပါတယ်။အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့လည်းသတင်းစာရှင်းလင်းပွဲကိုမနေ့ကကျင်းပခဲ့ပါတယ
်။ The first recommendation that I make to the government is
အစိုးရကကျွန်တော်တိုက်တွန်းထားတဲ့ပထမတစ်ချက်ကရွေးညာရေးအတွက်စနေဒါကပြောဆိုပေးဖို့နဲ့နေရာပေးဖို့ပါရွေးညာရေးရဲ့အခြေအနေတွေကိုကမ္ဘာကသိအောင်ပြောပြဖို့နဲ့ရွေးညာရေးသိအောင်ပြောပြဖို့ကသူတို့ဟာလေတာမန်လူသားတွေဖြစ်တဲ့အခြေအနေဆိုးတွေကိုရင်ဆိုင်နေရတဲ့တကယ့်လူတွေဖြစ်တဲ့အကြောင်းအားပေးဖို့ပါကျွန်တော်ရဲ့ဒုတိယတိုက်တွန်းချက်ကတော့ကနေဒါအစိုးရကရွေးညာဒုက္ခသည်တွေနဲ့ဆိုင်တဲ့မူဝါဒတွေရေးဆွဲချမှတ်ဖို့လိုတဲ့အကြောင်းပါကနေဒါရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာတံပိုးတွေကိုအခြေခံပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအတွက်လက်တွေ့အကောင့်ထည့်ဖော်နိုင်မဲ့မူဝါဒရေးဆွဲဖို့ပါရိုဟင်ညာတွေကြုံတွေ့နေရတဲ့အကျပ်တဲတွေကိုကျွန်တော်တို့တနိုင်ငံနဲ့မဖြေရှင်းနိုင်ပါဘူးတခြားနိုင်ငံအဖွဲ့အစည်းတွေလည်းပူးပေါင်းပြီးတော့လှုပ်ဆောင်ရမှာပါ
အထူးကိုယ်စားလှယ်မစ္စတာရေးကသူ့ရဲ့အစီရင်ခံစာထဲမှာကနေဒါအစိုးရအနေနဲ့လှုပ်ဆောင်ဖို့အကြံပြုချက်18ခုတင်ပြထားပါတယ်အဲ့ထဲမှာကနေဒါနိုင်ငံရဲ့ရိုဟင်ညာအရေးထောက်ပံ့ငွေတွေကိုတိုးမြှင့်ဖို့နဲ့ပြမှုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးရေးမှာကနေဒါနိုင်ငံကအရေးပါထင်ရှားတဲ့ခန်းကဏ္ဍကနေပြီးတော့ပါဝင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားတာပါ
In the report I identified four key areas for my recommendations the first
ဒီမှာဒီနိုင်ငံကဒုက္ခသည်စခန်းတွေအတွင်းလက်ငင်းကြုံတွေ့နေရတဲ့အကျပ်တဲတွေနဲ့မြန်မာပြည်အတွင်းမှာလည်းတိန်းနဲ့ချီတဲ့ရိုဟင်ညာတွေကအန္တရာယ်ကြီးတဲ့အခြေအနေတွေနဲ့ကြုံနေရတဲ့အကြောင်းကျွန်တော်တို့ပြောပြဖို့လိုပါတယ်ဒုတိယအရေးကြီးတဲ့အချက်ကတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေပါပဲအခက်ဆက်မှုတွေအခက်အခဲတွေအများပြားရှိနေတဲ့နိုင်ငံရေးအခြေအနေရက်ဖက်စစ်ဖက်ဆိုပြီးတော့နှစ်ဖက်မှာရှိနေတဲ့နိုင်ငံရေးအခြေအနေစစ်ဖက်ကပြည်တွင်းရေးကိစ္စတော်တော်များများကိုချုပ်ကန့်ထားတာပါ၄ဇက်ဒေသတွေမှာလည်းတိုက်ပွဲတွေကဖြစ်နေတော့မှာပဲဒီလိုအခြေအနေတွေကြမှာပဲကျွန်တော်တို့ကခက်ခက်ခဲခဲလွတ်ကန်ရမှာဖြစ်ပါတယ်တတိယအချက်ကတော့ဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေပေါ်မှာတာဝန်ရှိသူတွေကိုအရေးယူဖို့ပါပဲ
ရောညာချက်တဲ့ကိုဖြစ်ရှင်းတဲ့နေရာမှာရင်ဆိုင်ကြုံတွေ့ရမယ့်အခြေအနေတွေနဲ့လှုပ်ဆောင်တဲ့အခြေအနေတွေကိုလည်း Bob Rick ကဆက်ပြီးတော့ရှင်းပြပါတယ
် What I've described is three big things presence perseverance and patience
အစီရင်ခံစာထဲမှာကြီးမားတဲ့အချက်၃ချက်ကိုကျွန်တော်ရှင်းပြထားပါတယ်ရောညာပြဿနာကိုကျွန်တော်တို့ဝင်ပြီးတော့ဆောင်ရွက်ဖြေရှင်းနေတယ်ဆိုတာကိုထင်ထင်ရှားရှားပြတ်တာကိုရွေးကောင်းကောင်းနဲ့ဒီကိစ္စကိုဆောင်ရွက်ဖို့နဲ့စိတ်ရှည်ပြီးခံပြီးတော့လှုပ်ဆောင်မှုပဲဖြစ်ပါတယ်လူခွင့်ရေးတို့ဥပဒေစိုးမိုးရေးတို့ဆိုတာတွေကအရေးကြီးတာတွေမဟုတ်ဘူးလူခွင့်ရေးကိုကာဝယ်ဖို့ကအရေးကြီးတာမဟုတ်ဘူးလို့သဘောထားနေတဲ့သူတွေအတွက်ကျွန်တော်တို့ကဒါတွေကိုအရေးကြီးတဲ့အချက်တွေဖြစ်တယ်ဆိုတာကိုပြသရမှာပါ
။ရညာပြိပကမှာအပြစ်ကျူးလွန်သူတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ဘက်ကပြောဆိုမှုတွေမရှိတာတွေပေါ်ဝေဖန်မှုတွေကြည်ကြဲပြက်ပြက်ရှိကြတာကြောင့်ဒေါ်ဆန်းစုကြည်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ဘလို့မြင်တယ်လဲဆိုတာကိုလည်းဘော့ဘရိတ်ကိုသတင်းတော်တွေကမေးကြပါလား
Exactly what her role in the government is is going to be the subject of continuing debate and discussion.
So ya de ma Dong San Suu Kyi a khan kana ga ba le so de kaisa ha aku tet thi set pi lo pyo so nyin khon ni ya de kaisa phit ni lo ma bae. ဝိညာပရိပခမှာတာဝန်ရှိတဲ့သူတွေကဘသူတွေလဲဆိုတာကိုထုတ်ဖော်တွေးရှိပြီးဆိုရင်အယတအစိုးရဘက်ကပဲဖြစ်ဖြစ်စစ်အုပ်ချုပ်မှုဘက်ကပဲဖြစ်ဖြစ်ဘယ်သူ့ကိုမှဘေးဖယ်ထားပြီးတော့ခြံထားလို့မဖြစ်ပါဘူးတာဝန်ရှိတဲ့သူတွေကတာဝန်ခံရမှာပါပဲကျွန်တော်တို့နားလည်ထားဖို့ကဒေါ်အောင်ဆန်းစုကြည်ရဲ့နာမည်ကိုလူတော်တော်များများကသိကြတယ်ဆိုပေမဲ့ဗိုလ်ချုပ်မှုကြီးရဲ့နာမည်ကိုတော့လူသိသူနည်းတယ်ဆိုတာပါပဲပြိပခါတွေဖြစ်ပွားခဲ့တဲ့နေရာဒီမှာအစိုးရရဲ့ထိန်းချုပ်မှုတွေတော်တော်ရှိပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ဖြစ်ပွားခဲ့တဲ့ကိစ္စတွေကိုထုတ်ဖော်ပြောဆိုသင့်တယ်လို့ကျွန်တော်ထင်ပါတယ်။ထုတ်ပြောသင့်တာထက်ပိုးပြီးတော့အရေးကြီးတယ်လို့ကျွန်တော်တို့ထင်တာကတော့ဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုဒေါ်အောင်ဆန်းစုကြည်အပါအဝင်မြန်မာအစိုးရကအရေးယူဖို့ပါပဲ
။နွားပြည်ဆိုင်ရာကနေဒါနိုင်ငံရဲ့အထူးကိုယ်စားလှယ်ဘော့ဘရိုးရဲ့အစီရင်ခံစာထဲမှာအဓိကအကြံပြုတိုက်တွန်းထားတဲ့အချက်ကတော့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံဖို့လူလူလာလာရှိတဲ့ဆိုတဲ့အကြောင်းပြတ်တာဖို့နဲ့ဒုက္ခသည်တွေကိုလက်ခံလို့တဲ့တခြားနိုင်ငံတွေကိုလည်းရိုဟင်ဂျာတွေကိုလက်ခံရေးကနေဒါနိုင်ငံကနေပြီးတော့တိုက်တွန်းအားပေးဖို့ပဲဖြစ်ပါတယ်။ဒုက္ခသည်တွေပြောင်းရွှေ့အခြေချရေးနဲ့ပတ်သက်ပြီးတော့ဘော့ဘရိုးရဲ့တိုက်တွန်းချက်တစ်ခုကတော့ဒုက္ခသည်တွေကိုလက်ခံမယ်ဆိုတဲ့အချက်ဟာဆက်ပြီးတော့ဖြစ်ပွားနေတဲ့ဒုက္ခသည်ချက်တဲကိုဖြည့်ရှင်းတဲ့နည်းလမ်းမဖြစ်တဲ့အကြောင်းနဲ့ဒီလိုလက်ခံတဲ့အတွက်ပဋိပက္ခမှာတာဝန်ရှိတဲ့သူတွေကိုအရေးယူဖို့ဆိုတဲ့မြန်မာစိုးရရဲ့တာဝန်ဟာလည်းမင်းမိန်မသွားသင့်ဘူးလို့ဖော်ပြထားပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်တောင်ဝူလီတက်စခန်းဌာနချုပ်ကနေလေ့ကျင့်ပြန်သားနဲ့ F7 လေယာဉ်ဟာမနေ့မနေ့ကဆက်ချူရင်းပြီးတော့ပြစ်ကျခဲ့ပါတယ်လေယာဉ်ပေါ်မှာပါတဲ့လေယာဉ်မှုဘုံမှုအာကာဝင်းဟာတက်မတော်စစ်ရုံကိုပို့ဆောင်စင်ပါပဲအသက်ဆုံးရှုံးသွားတယ်လို့တက်မတော်ကာဝေးဦးစီးချုပ်ရုံကသတင်းထုတ်ပြန်ထားပါတယ်အပြည့်စုံကို VOA သတင်းတောက်ကိုကောင်းဆန်ဟင်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ
လေးချင်းပြန်တန်းနေတဲ့ F7 အမျိုးအစားလေယာဉ်တစ်စင်းစင်နိုင်ခွဲအချိန်လောက်ကတောင်ငူလီတဲ့စကန်ရဲ့အနောက်ဘက်3မိုင်အကွာမှာရှိတဲ့ကျွန်းကုန်းကြီးရွာနားမှာပြက်ကျခဲ့တာပါလေယာဉ်ပြက်ကျပြီးမကြာခင်မှာပဲအခင်းဖြစ်တဲ့နေရာမှာလုံခြုံရေးတာဝန်ယူနေရတဲ့ကျွန်းကုန်းကြီးရွာအုပ်ချုပ်ရေးမှူးဦးမြတ်တန်းကသူမြင်တွေ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါရယ
်ဖြစ်စင်တော့သူလေယာဉ်လေးချင်းပြန်တန်းရင်းကနေပြီးတော့ကျွန်တော်တို့ကျွန်းကုန်းကြီးရွာအုပ်စုဇီကုန်းကြီးရွာကတော်ကျွေအိမ်ပေါ်ကိုဖြတ်တန်းသွားပြီးတော့ပေါ့နော်ကျုံကုန်းရဲ့ဒီကုန်းကြီးရဲ့အနောက်ဘက်ကံတို့ချောင်းပြားဥပြုံးရဲ့လေထဲမှာပြက်ပြသွားတာပါခင်ဗျဒီကုန်းလုံးကြီးထွက်သွားပြီးတော့အတန်တော့ကြားတာပေါ့ပောက်ကွဲလိုက်တဲ့အကြမျိုးလိုပေါ့လေငါတော့ဘိုင်းဘိုင်းစက်ကုန်တယ်လေ
အဲ့ဒီလေကြီးလေရင်ပြက်ကြတဲ့နေရာကိုအနီးနားမှာရှိတဲ့ရွာသားတွေလာရောက်ကြည့်ရှုကြတယ်လို့လည်းဥမြတ်တန်းကပြောပါတယ်အဲ့ဒီနောက်မှာတော့သူတို့ရွာကပရိတ်တာကောင်းတဲ့စစ်စေးရုံကိုပို့လိုက်ကြောင်းလဲဥမြတန်းကပြောပါရယ
်ကျွန်တော်တို့ဒီကကြေးရွာပရိတ်တာကားနဲ့ပေါ့နော်သူ့ဝိုင်းဝန်းဆွဲထုတ်မှပြီးတဲ့ခါကျတော့ဒီစမရစစ်စေးရုံကိုပေါ်ပို့လိုက်တယ
်တမတော်ကဝေးဦးသီးချုပ်ရုံကတော့လေရင်ဟာဆက်ချွေမှုကြောင့်ပြက်ကျခဲ့ခြင်းဖြစ်ကြောင်းသတင်းထုတ်ပြန်ထားပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဆိုပါရယ်လေရင်မှုပုံမှုအကဝင်းဟာလဲအရေးပေါ်လေထီးနဲ့ခုံထွက်ခဲ့ပေမဲ့တိခိုက်တရားတွေကြောင့်တက်မတော်စီယုံကိုပို့ဆောင်စင်မှာပဲအသက်ဆုံးရှုံးခဲ့ရတယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်အေးခင်မှာဆိုဗီယက်ပြည်ထောင်စုကထုတ်တဲ့ MiG-21 အမျိုးအစားနဲ့တူတဲ့မောင်းစုတယောက်ထဲတာစီးလို့ရတဲ့ဒီ F7 လေယာဉ်ကိုတရုတ်နိုင်ငံကဆက်လက်ထုတ်လုပ်နေတာပါ။လေယာဉ်ပြက်ကျပြီးမီးလောင်နေတဲ့ပုံနဲ့တရားတွေရထားတဲ့လေယာဉ်မှုရဲ့ရုပ်ပုံတွေဟာလည်းအခင်းဖြစ်ပြီးမကြခင်မှာပဲလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ပါတယ်။ပြည်ကြီးရဲ့2019ခုနှစ်စက်တင်ဘာလတုန်းကလည်းတက်မတော်လေ့ကျင့်ရေးလေယာဉ် G4 တစ်စင်း ARE တိုင်းနယ်ရခိုင်ပြည်နယ်နေဆက်နားမှာပြင်ကျခဲ့ပူပါတယ်။ဒါအပြင်2019ခုနှစ်ဇွန်လအတွင်းမှာမြိတ်မြို့ကနေရန်ကုန်ကိုပြန်တန်းလာတဲ့ 18 အမျိုးအစားတက်မတော်ပို့ဆောင်ရေးလေယာဉ်ဟာပင်လယ်အတွင်းပြင်ကျခဲ့ပြီးအဲ့ဒီပြင်ကျမှုကြောင့်112ဦးသေဆုံးခဲ့ပါတယ်။2019ခုနှစ်အတွင်းကလည်းတက်မတော်လေရဲ့ Beach 1900D အမျိုးအစားအလက်စားတည်ပို့ဆောင်ရေးလေယာဉ်တစ်စီးဟာနေပြည်တော်လေစိတ်ကနေအတက်မှာဆက်ချိုးရင်းပြီးပြက်ကျမိလောင်သွားခဲ့တာကြောင့်လေရင်ပေါ်ပါလာသူစစ်သည်5ဦးတေဆုံးခဲ့ရပါတယ
်ကိုကောင်းဆန်ဟိမခင်ဗျအခုတော့နိုင်ငံတကာသတင်းတပုတ်ကိုနားဆင်ရပါမယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအပြန့်အလှန်အခွန်အရေးတိုးကောက်ရင်းနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်ပွားမဲ့အလားအလာတွေတိုးလာနေချိန်မှာနှစ်ဖက်စလုံးကပြင်းပြင်းထန်ထန်ပြောဆိုနေတာတွေတွေ့ရပြီးတစ်ချိန်တည်းမှာပဲအချိန်လေးတွေကိုထိမနိုင်တိတ်မရမဖြစ်အောင်လို့လုပ်ပါမယ်ဆိုပြီးတော့အမကန်ပြောဆိုနေကြတာဖြစ်ပါတယ်ဆိုလာနိုင်မဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နှစ်နိုင်ငံစီးပွားရေးပညာရှင်တွေကြားမှာအမြင်တွေကတော့တိတ်မတူကြပါဘူး။ပီကျင်းကနေ VOA သတင်းတောက် Bill Eight ပြပို့ထားတဲ့သတင်းတော်တွေပေါ်အခြေခံပြီးတော့ဒေါက်ထရီမျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။တရုတ်နိုင်ငံကအမေရိကန်ရဲ့ဤပညာတွေလွှဲပြောင်းရယူနေတယ်လို့ ညံပြညာအခြေပြုပစ္စည်းမူပိုင်ခွင့်ခိုးယူမှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမကြခင်မှာပဲတည်ကိုအရေးယူတဲ့အနေနဲ့အခွန်ကောက်ခံမှုအသစ်တွေကြေညာမယ်လို့မျှော်လင့်ရပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရမ့်ကအခုလိုပြောကြားခဲ့တာပါ
ပြုံးနဲ့ပြဿနာရှိပါတယ်။ကုံသွယ်ရေးကလည်းလုံငွေပြနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့အရင်သမ္မတကိုအပြစ်တင်ရမှာပါ။လုံငွေကတနစ်ကိုဒေါ်လာဘီလီယံ900ရှိနေတာပါ။အဲ့ဒါကြောင့်ဒီလိုနေလို့မရပါဘူး။ဒါကိုတရုတ်နဲ့လက်တွဲပြီးတော့ဖြည့်ရှင်းနေပါတယ်။ဒီနိုင်မှုတွေလည်းလုပ်နေပါတယ်။တရုတ်နဲ့ဆက်ဆံရေးကတိတ်ပြီးတော့ကောင်းတာမို့လို့ဒီတိုင်းဆက်ပြီးတော့ရှိအောင်လုပ်ရမှာပ dollar billion, Nayane, don't look show me that.
American guy or deal per gaba, sooner be also Murine, Nina Muri, look me, look, a little happy on each other, me, sooner met a jet younger, Madria the love babe, a chinny repo be so mala on look me, look, Nanang and Gons on Rija, Amagan Pioso, Muri, Shinny be me, Dolomea Bulu, don't that do garo, American and I were decaduga, Siboy Pinashin, Dip Sansamba.
Right now, the markets are.
Lolo de Maro, Ziwaka, Matinimau, here the Mari, Conerigale, Lolo Sasha Pinijare. Miazugaro, Adilu Pinizari, Mijagimare, Sonta, Tabu, Miolin Yare. General Mimpioye, Jesse Chinga, to get Taipue Winidabe. Tu ne cone, Bounty Swenijare, General Matidaga, Daha Napestalonga, Turo, Lugin, Echeku Yabu, Pe Taintati, Tajamale, Surabare.
Trump Asura Puega, a con Kaupo, Losanda, Malanego, a Laru Tanzan Losamel, Lutio Pega, Piobari. American Ga, Tamanine, Luminian Pisiri Poma, a con Kautago, Tongian in it. ဒီကဒီတင်းပတ်ထဲမှာပဲတတိတစိဝတာဝိုင်းအက်သနောတာမနီနဲ့အလူမီနီယံပစ္စည်းတွေပါဝင်တဲ့ပစ္စည်းတရ၂၈မျိုးအတွက်အခွန်၂၅ရာခိုင်နှုန်းထိတိုးပြီးကောက်ခဲ့တာပါတရုတ်ရဲ့အခုလိုလှုပ်ဆောင်မှုဟာသူလှုပ်ဆောင်နိုင်တဲ့အတိုင်းအတာဒီမလုပ်သေးပဲထင်းထင်းသိမ်းသိမ်းလုပ်တာကိုပြနေတယ်လို့တရုတ်စီးပွားရေးပညာရှင်ဟူဂျန်ဂျိုးကပြောပါတယ်ဒီကိစ္စအကြောင်းကတရုတ်မယ်ကွာတာလျံတာ ဥပမာပြောရရင်တရုတ်လက်ထက်မှာအမေရိကန်စီကနေဝယ်ထားတဲ့အမေရိကန်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေစီကနေထောက်ချီးတဲ့ငွေချီးစာချုပ်တွေအများပြားရှိနေတယ်လို့ဘိုးအင်းကုမ္ပဏီကလင်းရင်တွေဝယ်ယူတာနဲ့ပဲထုတ်ပဲလို့ကုန်ပစ္စည်းတွေအများပြားဝယ်ယူသူလည်းဖြစ်ပါတယ်လို့ပြောသွားတာပါဒါအပြင်အခုလိုတရုတ်ဘက်ကတုံ့ပြန်တာဟာကုန်သွယ်ရေးအရလောက်တာလို့မြင်ကြပေမဲ့တကယ်တော့နိုင်ငံရေးကစားက ခြားဈေးကွက်တွေကနေအချိန်မီအစားထိုးတင်သွင်းနိုင်တာပါ။နောက်တစ်ချက်ကလက်ရှိတရုတ်နိုင်ငံဆိုင်အမေရိကန်တမကြီးဟာအရင်အိုင်ဝါပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့တယ်ရီ ဘရန်စတန်ဖြစ်တယ်လို့အိုင်ဝါပြည်နယ်ဟာလည်းထရန့်သမ္မတဖြစ်ဖို့အတွက်ခိုင်ခိုင်မာမာထောက်ခံတဲ့ပြည်နယ်မျိုးတရုတ်ကအခွန်တိုးကောက်တဲ့ထဲမှာအက်သနောပါနေတာဖြစ်ပြီးပြောင်းအထိကထွက်တဲ့အိုင်ဝါပြည်နယ်ဟာအက်သနောကိုလည်းအဓိကထောက်နိုင်တာမျိုးဒီပညာအတွက်ထိခိုက်နိုင်တယ်လို့စီးပွားရေးပညာရှင်ဆန်ဆန်ကပြောပါတယ်။တချို့လေလာသုံးသပ်သူတွေကတော့တကယ်လို့အမေရိကန်သမ္မတထရန့်ကအမေရိကန်ရဲ့ဤပညာလွှဲပြောင်းပေးမှုနဲ့ညာနာပစ္စည်းမူပိုင်ခွင့်ခိုးယူမှုပေါ်ပြစ်မှတ်ထားလာခဲ့မယ်ဆိုရင်တော့ကုန်သွယ်စစ်ပွဲဟာမလွဲမသွေဖြစ်လာနိုင်စေမယ်လို့သုံးသပ်ကြပါတယ်။ဒါပေမဲ့တချို့ကလည်းသမ္မတထရန့်ဟာဒီလောက်ထိပြင်းပြင်းထန်ထန်တော့မလုပ်တော့ဘူးလို့ယုံကြည်ကြတယ်လို့သူ့ကိုထိခိုက်လာနိုင်မယ်ဆိုရင်တော့နောက်ဆုံးနိုင်တယ်လို့ဆိုပါတယ်။ဘာပဲပြောပြောတနင်္လာနေ့မှာ American Stock Share ဈေးတွေထပ်ပြီးထိုးကျခဲ့တယ်လို့အင်္ဂါနေ့မှာတော့အာရှနဲ့ဥရောပ Stock Share ဈေးတွေဆက်ပြီးကျဆင်းနေတာဖြစ်ပါတယ်
။ဒေါက်ခင်မျိုးတက်ပြောပြသွားတာပါ။အစောပိုင်းမှာ Facebook ကနေထုတ်လုပ်တဲ့အတန်းချိုးရင်းမှုအတွက်တောင်းပန်အပ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်မြန်မာဘက်က2018ခုနှစ်ဧပြီလ4ရက်ဘူလူနေ့မနေ့ဖက်အစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။လက်ရှိထုတ်နေစေလိုင်းဒိုမီတာလိုင်းနေအပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကလည်းတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို Facebook ဆာမျက်နှာကလည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာဆိုရင
်အမေရိကန်ဆိုရည်နဲ့သူက policy အားလုံးကိုဘဟုဝတ်တိုက်ချုပ်ကန်တာသိများလောင်းအောင်ကြည့်ရအောင်။ဘဟုဝတ်ဘဟုဇော်ကတော့နိုင်ငံတော်ကြီးတိုင်း
မှာဒါတော့တိုက်ရိုက်ဒီလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ရမှာပါ။ဒါပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းအရာတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးမှာပါအခုရင်းဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာနဲ့အတူကောက်နှုတ်တင်ပြပေးပါမယ်ဒေါ်ဆတ်စုကြည်ရဲ့ဆန္ဒအတိုင်းလှုပ်ပေးမဲ့သူကိုပွဲထုတ်လိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Editor အဘကို The Straits Times သတင်းစာမှာဖတ်ရှုရပါတယ်ဒေါ်ဆတ်စုကြည်ဟာသူမရဲ့နိုင်ငံရေးဩဇာအာဏာပုံမူခိုင်မာစေဖို့အတွက်နှစ်ကာလအတန်ကြာကလေးကသူမပေါ်တစ္ဆာရှိရှိဆောင်ရွက်ခဲ့သူဥဝင်းမြင့်ကိုနိုင်ငံတော်သမ္မတအဖြစ်ရွေးချယ်လိုက်ပါတယ်။သူမကတော့စစ်တပ်ကနေရေးဆွဲထားတဲ့အခြေခံဥပဒေအရအမြင့်မားဆုံးရာထူးအဖြစ်သတ်မှတ်ထားတဲ့သမ္မတရဲ့နောက်ွယ်ကနေအာဏာရယူထားစေဖြစ်ပါတယ်။ဒုတိယသမ္မတ၃ဦးလေးကနေသမ္မတအတစ်ကိုလွှတ်တော်အတွင်းရုပ်ပြမဲခွဲရွေးကောက်ပွဲကနေတင်မြှောက်လိုက်တာဖြစ်ပါတယ်။သမ္မတအတစ်ရဲ့နောက်ခံတမိုင်းနဲ့အကြီးချင်းတွေကိုကြီးညာခဲ့ခြင်းမရှိပါဘူး။ရိုဟင်ဂျာရေးကိစ္စလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်နှုတ်ကပ်မှုတွေတိုးလာနေတဲ့ကိစ္စလေးလံနှီးကွေးနေတဲ့နိုင်ငံရဲ့စီးပွားရေးစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေကြားမှာဖြစ်ပေါ်နေတဲ့ပြည်ပခအစရာတွေပေါ်သူ့အနေနဲ့ဘလို့ရပ်တည်မလဲဆိုတာတွေကိုရည်ညွှန်းပြောဆိုတာမျိုးလည်းမတွေ့ရဘူးလို့យေတာထားပါတယ်။စစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေနဲ့မြန်မာနိုင်ငံရေးကိုကျိုးကန်ချေလည်နေတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာသူမရဲ့ကလေးတွေဟာနိုင်ငံခြားသားဖြစ်နေတဲ့အတွက်တမရရာဒူးဆက်ခံခွင့်မရှိပါဘူး။2015ခုနှစ်ရွေးကောက်ပွဲမှာသူမရဲ့ NLD ပါတီအပြတ်အသတ်အနိုင်ရရှိခဲ့ပြီးတဲ့နောက်အခြေခံဥပဒေထဲမှာကန့်သက်ထည့်သွင်းထားခြင်းမရှိတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာတုကိုရယူပြီးတော့သူမဟာသမ္မတအထက်မှာရှိနေမှာဖြစ်တယ်လို့ကြေညာခဲ့တာပါ။ထင်ရဆိုင်ပြုလုပ်တတ်တဲ့အုပ်ချုပ်ရေးပုံစံကလည်းအမြင့်တွင်နေပြီဖြစ်ပါလေ။အခြေခံဥပဒေကအစိုးရကိုနှစ်ပိုင်းခွဲထားပြီးတော့ကာကွယ်ရေးဦးစီးချုပ်ဟာလွှတ်တော်ရဲ့ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့အရေးပါတဲ့ဝန်ကြီးနေရာ၃နေရာကိုခန့်အပ်ရမှာဖြစ်ပါလေ။ဒါ리고ကြည့်လိုက်ရင်ရတအုပ်ချုပ်ရေးဆိုတာမရှိပါဘူး။တမနာရာဓုကိုရရှိလိုက်တဲ့ဆိုပေမဲ့အာနာခွဲဝေရင်မှာမျက်တမှုမရှိပါဘူး။နိုင်ငံရေးမှာစစ်တပ်ကအရေးပါတဲ့အခမ်းအနားကိုထိန်းချုပ်ထားစေဖြစ်ပါလေ။မူဝါဒရေးရာပြောင်းလဲဆိုတာကလည်းဖြစ်လာပေါ်မရှိပါဘူး။အခြေခံဥပဒေရကတော့တမနာဟာနိုင်ငံရဲ့အထွတ်ထိပ်ခေါင်းဆောင်နဲ့အစိုးရရဲ့အကြီးအကဲလို့ဆိုထားပြီးတော့ဩဇာအာဏာအရှိဆုံးပုဂ္ဂိုလ်ဖြစ်ပါလေ။တကယ်တမ်းမှာတော့မိဂါမတ်တာလောက်သာရှိပြီးဒေါ်ဆန်းစုကြည်နဲ့စစ်တပ်ကြမှာအဆင်ပြေအောင်ကြိုးပမ်းနေရမယ့်အနေအထားပဲရှိတယ်စသဖြင့်ရေးသားထားပါတယ်
။တခိုင်ကြက်နာအစောတလင်းဖြစ်စင်းလို့မရဆိုတဲ့ခေါင်းစဉ်နဲ့ Channel News Asia မှာရေးသားထားတာဆက်လက်တင်ပြလိုပါတယ်။ပြည်ပခရရဲ့ဒဏ်ခံထားရတဲ့ရခိုင်ပြည်နယ်အခြေအနေဟာသမိုင်းကြောင်းအရနယ်ဆိုင်မှုနဲ့အတူလူမှုအတိုင်းဝိုင်းတွေအကြားရှုပ်ထွေးတဲ့ပြည်ပခတစ်ခုဖြစ်နေတဲ့အတွက်အစောတလင်းဖြစ်စင်းဖို့နီလမ်းမရှိဘူးလို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan ပြောကြားလိုက်ပါတယ်။စင်ကာပူမှာရောက်ရှိနေတဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းနဲ့နိုင်ငံသားရဲ့ဝန်ကြီးဟောင်းဆူရကီယာဆာဒီယာထိုင်းနဲ့တွေ့ဆုံစဉ်အခုလိုပြောကြားလိုက်ကြလို့ဆိုပါတယ်။ဒေါက်တာဆူရကီယာဟာရခိုင်ပြည်ပခအကြံပေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။လက်ရှိအခြေအနေပုံမဆိုးရွားလာစေမဲ့လောက်ရောက်ကိုဘဲအာလုံကရှောင်ကျင်ပြီးစာနာမှုအထောက်အပံ့တွေအမှန်တကယ်လိုအပ်နေသူတွေလည်းထွက်ရောက်ရှိရေးဟာလက်လောဦးစားပေးဖြစ်တယ်လို့လည်းစင်ကာပူနိုင်ငံသားရဲ့ဝန်ကြီးဒေါက်တာဘာလာခရစ်စတန်ကပြောတယ်လို့ဆိုပါတယ်။ဒီပြဿနာဖြစ်ရှင်းဟာပတ်သက်နေသူအလုံးတို့ရဲ့တာဝန်ဖြစ်တယ်။ပြဿနာအခြေခံအကြောင်းရင်းတွေကိုဖြစ်ရှင်းဖို့အဒွန်းရှိကြမဲ့ပြည်လည်မှုရရှိနိုင်ဖို့အလုံးပူပေါင်းဆောင်ရွက်ရမှာဖြစ်တယ်လို့လည်းသူကပြောပါရယ်။အစောတလင်းဖြစ်ရှင်းမှုကတော့မဖြစ်နိုင်ပါဘူးတဲ့။ဒေါက်တာဆူရကီယတ်ဦးဆောင်တဲ့အကြံပေးအဖွဲ့ဟာကော်ဖီအန်န်ကော်မရှင်ရဲ့ထောက်ခံတင်ပြချက်တွေကိုဘယ်လိုဆက်လက်ဆောင်ရွက်ရမယ်ဆိုတာအကြံပေးနိုင်တယ်။မြန်မာအစိုးရနဲ့နီးနီးကပ်ကပ်ပူပေါင်းဆောင်ရွက်တော့ဖို့လိုအပ်တယ်လို့လည်းသူကအပြေးတိုက်တွန်းလိုက်ပါရယ်။ မြန်မာအစိုးရအနေနဲ့လည်းဘင်္ဂလားဒေ့ရှ်နဲ့ထိတိယောက်ယောက်ဆွေးနွေးပြီးဒုက္ခသည်တွေကိုသူတို့ဆန္ဒအလျောက်ပြန်လာရင်လုံလုံခြုံခြုံနဲ့ဂုဏ်တိကရှိရှိဖြစ်နိုင်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့စင်ကာပူဝန်ကြီးကဆိုပါတယ်။စင်ကာပူဟာအာဆီယံအဖွဲ့ဝင်မိတ်ဆွေနိုင်ငံတစ်ခုအနေနဲ့မြန်မာနိုင်ငံတည်ငြိမ်ပြီးတရားမျှတရေးတရားဥပဒေစိုးမိုးရေးရခိုင်ပြည်နယ်တည်ငြိမ်ဖို့ဖြူရီတို့အတွက်ထောက်ခံဆောင်ရွက်သွားမယ်လို့ပြောပါတယ်။တချိန်တည်းမှာပဲဒေါက်တာဆူရကီယာကလည်းရခိုင်ပြည်ထနာကိုမြန်မာအစိုးရကကင်တွယ်ရမှာ။အာဆီယံကပုံမူတက်တက်ကြွကြွပါဝင်ဆောင်ရွက်ဖို့လိုအပ်တယ်ရခိုင်ပြည်နယ်ကျမ်းမာရေးဆောင်ရွက်မှုအခြေအနေကောက်မအောင်ကူညီဖို့လိုအပ်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ဘက်မှဒုက္ခသည်ကိုပြန်လည်လက်ခံပြီးယာယီထားရှိမဲ့စခန်းတွေကိုပိတ်ပစ်လိုက်ပြီးဖြစ်တဲ့အတွက်ရိုဟင်ဂျာတွေဟာစခန်းမှနေရမလို့ပဲသူတို့အိမ်တွေကိုတန်းပြန်သွားနိုင်မှာဖြစ်တဲ့အတွက်ပြန်လာကြလိမ့်မယ်လို့လည်းမျှော်လင့်တယ်ပြောကြောင်းရေးသားထားပါခင်ဗျာ
။ဒါတော့နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာတွေကိုကောက်နှုတ်တင်ပြခဲ့တာပါ။အခုဆက်ပြီးတော့နားဆင်ရမှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။အမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေပါတယ
်။ဒီကနေ့မင်းတင်ပြမယ် idiom အတုံးက
spread oneself too thin
ဖြစ်ပါတယ်။စာလုံးပေါင်းက spread spread ကဖြန့်နာ one self oneself ka go 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 t o o 2 t h i n thin too thin ya thait ko pa hlwa da so lo zaru hun nge dai ya deibe ka lo go 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 thait ko pa hlwa aw phyan lai da bo deke lo lu khanda ko go pa aw phyan lai lo ma ya bi mae lo le di niya ma ta win rue ko lu u ni ne ma nai mni yu tha lo chima lo myama saka ya ta win rue lou sia rue won do win bo di ပြီးနေတာပြားနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့အတူတယ်လို့ဆိုရမှာပါ။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းဒီတိုင်းပါပဲ။ဟိုဟာလဲလှုပ်ခြင်း၊ဒီဟာလဲလှုပ်ခြင်း၊ဘယ်ဟာမှကောင်းကောင်းမလုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနှင်းဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
As chief executive of the company, Mr. Green has spread himself too thin.No wonder he's always looking tired.
ကုမ္ပဏီရဲ့ဥက္ကဋ္ဌအနေနဲ့ Mr. Green ကမနိုင်တာဝန်တွေထမ်းနေတယ်လေ။ဒါကြောင့်သူကိုကြည့်ရတာအမြဲပဲပင်ပန်းနေတာကလည်းမဆမ်းပါဘူးဗျာလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ As chief executive of the company, Mr. Green has spread himself too thin. No wonder he's always looking tired.
တာဝန်တွေကိုလူတူအနေနဲ့မနိုင်မနှင်းယူထားလို့တာဝန်တွေလှုပ်ရှားတွေဝန်ထုတ်ဝင်ပိုးတွေပြိနေတာပြားနေတာပဲဆိုတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
spread oneself too thin
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဒိုင်းရိုက်လီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါမယ်နားဆင်ကြပါခင်ဗျ
မင်္ဂလာပါခင်ဗျာကျွန်တော်တို့ဒီအင်္ဂါနေ့ညပိုင်းဂျာလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖွဲ့စည်းနိုင်ခဲ့တာခုဆိုရင်နှစ်နှစ်တင်းတင်းပြည့်ခဲ့ပါပြီမကြသေးခင်ကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကနေပြီးတော့ဒီနှစ်နှစ်ပြည့်နဲ့ပတ်သက်ပြီးတော့သူမိကုံးပြောသွားတာရှိပါတယ်အဲ့တော့အနေအနေဒီအစိုးရအနေနဲ့ဒီနှစ်နှစ်တာကာလအတွင်းမှာသူပေးခဲ့တဲ့ကတိကဝတ်တွေကိုဘယ်လောက်ထိအကောင့်ထဲပေါ်နိုင်ပြီလဲနောက်တစ်ခုအစိုးရတရားရေးဆွမ်းဆောင်နိုင်ရေးဘယ်လောက်ထိရှိနေပြီလဲဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်နှစ်ဦးစလုံးကတော့သတင်းစာဆရာတွေပါပထမတူကတော့ဒီယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အင်တာချုပ်ဖြစ်ပါတယ်ကုသက်စင်ဖြစ်ပါတယ်နောက်တူကတော့ဒီနိုင်ငံဆောင်ပါးကြီးရေးသားနေတဲ့ NHK သတင်းဌာနကုတီဟာပါအာကျွန်တော်ဒက်လောကုသက်စင်လီလိုင်းပေါ်မှာရှိပါတယ်ခင်ဗျာကုသက်စင်ကြားပါလားခင်ဗျာဟုတ်ကဲ့ကုသက်စင်ခုနကကျွန်တော်ပြောသွားလို့ပါမြို့သားဒီမိုကရေစီဖွဲ့ချုပ်အစိုးရပေါ့နော်အစိုးရကိုတင်မြှောက်ခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားပါပြီအစိုးရတတန်းနှစ်နှစ်တတန်းကာလအတွင်းမှာသူတို့ရဲ့ဦးစားပေးလုပ်ငန်းတွေကညီငယ်ရေးလုပ်ငန်းဖွံ့ဖြိုးရေးလုပ်ငန်းတို့ပြောခဲ့တာရှိပါတယ်ခင်ဗျာကျွန်တော်ရေဆုံး energy အစိုးရကပေးခဲ့တဲ့ကတိကဝတ်ပေါ်အဲ့ဒါနဲ့ပတ်သက်လို့ဘယ်လောက်ထိသူတို့ပြည့်မြည်အောင်စောင့်နိုင်ပြီလဲကိုသက်စင်သုံးသပ်ပေးပါဦ
းသမရဥခင်ကျော်ဦးဆောင်တဲ့အစိုးရဖြစ်လာတဲ့အချိန်မှာသူတို့ကအခုဥတီရန်ကျက်သုံးမှုကိုစမခဲ့ပါတယ်နောက်တစ်ခုကတော့အမျိုးသားကျန်တဲ့ပြည်ပြည်နဲ့ပြည်ပြည်နဲ့ဒီအမတ်နှစ်ကတော့ဒီမိုကရေစီဆရပြောင်းလို့ဒီထောက်ရေးအခုကတော့ကျွန်တော်စီစီမြားရဲ့ဒူးစီပေါ်ပေါ်ထုတ်တဲ့နေမှာရေးဆိုပြီးအချက်၃ချက်ကိုသူချမှတ်ပေါင်းခဲ့ပါတယ် အချိန်မှာကျွန်တော်တို့နှစ်နှစ်တင်းတင်းကြည့်တဲ့အချိန်မှာတို့ဘာလို့နိုင်ရလဲဆိုတဲ့အခါကျတော့ကျွန်တော်တို့စဉ်းစားချင်းစဉ်းစားကြည့်တဲ့အခါကျတော့ပုံမှန်ဆုံးတစ်ခုနေနေရ27တင်းလို့အမြင့်ကြီးညီလာခံပေါ့အဲ့ဒီဒါကနှစ်ခုကိုကျင်းပနိုင်ရပါပမာတစ်ခုကတော့2016အော်ဘူကမှာကျင်းပပြီးတော့ဒုတိယညီလာခံကတော့2019ဆိုလိုက်တာလည်းမကျင်းပနိုင်ရပါအဲ့နှစ်ခုပေါ့အဲ့နှစ်ခုကဒုတိယအချိန်ကျင်းပညီလာခံမှာတော့တို့ကတိုင်းရင်းသားရဲ့သဘောတူညီချက် 38 ချက်ကိုရယူခဲ့တယ်လို့ကြားယူနိုင်ရတယ်လို့အာဆိုတော့ဟိုသိရပါတယ်အဲ့ဒီမှာအဲ့38ချက်ရယူနိုင်ခဲ့တယ်ဆိုပေမဲ့လည်းအဲ့38ချက်ဟာ NC မှာပါဝင် NC မှာရှိရဲ့ဟောဒီဆုံးဖြတ်တဲ့ဆုံးဖြတ်တဲ့တိုင်းဆုံးခဲ့တာမဟုတ်ဘူးဆိုပြီးတော့လေဝန်ပန်းမှုကြီးရှိနေခဲ့ပါတယ်ဒါတော့ဒီနေ့နဲ့ပတ်သက်ပြီးတော့အဖော်မြင်မှုလို့ပြောရမယ့်အချက်တစ်ခုပါနောက်တစ်ခုကတော့အဲ ငယ်ပတ်သက်ပြီးတော့လည်း NC ပါချုပ်ကမွန်ဒီဒီပါတီနဲ့လောက်ဒီဆိုတဲ့အစည်းအဝေးနေပြီးတော့အစိုက်ပေးခင်ရပဲ NC ပါချုပ်မှာပုံမှန်လက်မှတ်ရေးထိုးနိုင်ခဲ့ပါလေ။ဟာဒုတိယအောင်မြင်မှုလို့ပြောရမယ့်အချက်ပါ။နောက်တစ်ချက်ကတော့ဒါရောင်စံသူကြီးစီးခဲ့တဲ့ပိုင်းကပဲပြောသွားခဲ့တဲ့ငွေနဲ့မှာပါပါလေ။ဒါဘုံမပြန်လို့လည်းရပြီးနောက်ပိုင်းမှာပေါ်ဆုံးချိန်အထိစံပြုံးဖို့အမြင့်မဆုံးရောက်ခဲ့ရလို့ပြောပါလေ။
ခုနကပြောသလိုတကယ်တမ်းသူတို့ပြောသွားတဲ့အထက်မှာဒီဖွဲ့စည်းပုံပြင်ဆင်ရေးပေါ်ဒီ NLD ရဲ့ကတိကွက်တွေမှာဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စလည်းပါပါတယ်ဒါကိုတကယ်တမ်း NLD ကဘယ်လောက်ထိသူတို့အစိုးရအနေနဲ့လှုပ်ဆောင်နိုင်ခဲ့ပြီလဲခင်ဗျာ
အရင်ကတော့သူကဖွဲ့စည်းပုံပြင်ဆင်ရေးကိုဦးစားပေးအနေနဲ့တစ်ဆောင်လုံးပေါ့နော်အနာပြခင်ရောအနာရခါစားခင်ရောပြောခဲ့ပြီးမြေနောက်ပိုင်းမှာဘယ်လိုဖြစ်သွားလဲဆိုတဲ့အခါကျတော့ ENC လမ်းကြောင်းကတစ်ဆင့်ခြေကံဥပဒေပြင်ဆင်ရေးဆိုတဲ့ငင်းချင်းရရမှာခြေကံဥပဒေအခုချိန်ကတော့ပြင်ဆင်နိုင်မယ်ဆိုတဲ့ပုံစံမျိုးကိုသာပြောဆက်နောက်ပိုင်းတော့ဆောက်လုံးပြောဆိုလာခဲ့တာပေါ့နော်အဲ့တော့ဥက္ကဋ္ဌကလည်းအရင်တော့ဥက္ကဋ္ဌဝင်းမြန်ကလည်းကြော်တော့တော်တော်သူကြီးကလည်းအခုပြောလာခဲ့တယ်ပေါ့ဆိုတော့ကျွန်တော်တို့က NC Landon လင်းနေရမှ2008ပြင်နိုင်တယ်ဆိုတဲ့ဟာကအခုနဲ့တကူကအပြန်အလှန်ဆက်ဆက်နေတဲ့အခါကျတော့ဒီ2008ပြင်ရဦးပြင်ဆင်ရေးဆိုကြတာတတော်ပြောဆိုတာဖြတ်ပြီးတော့ဝေဝါးနေတဲ့ချင်းမျိုးရှိတယ်ကျွန်တော်စဉ်းစားဟိုတုံးတက်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကိုတက်စီလေးလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ကိုတီဟာဖုန်းခေါ်လို့မရပါဘူးဒါပေမဲ့ကျွန်တော်တို့တက်တော့လက်ရှိဒီ VOA ရန်ကုန်ရုံးမှာတာဝန်ကျနေတဲ့ကိုဇော်ဝင်းနိုင်ရှိပါတယ်ကိုဇော်ဝင်းနိုင်ကတော့လက်တွေ့ဒီလူလူချင်းတွေလည်းအဲ့ဒီမှာမျက်မြင်ရှိထားတော့ကိုဇော်ဝင်းနိုင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ကိုဇော်ဝင်းနိုင်ရေခုနကကျွန်တော်ပြောတာတော့အဓိက energy အစိုးရနှစ်နှစ်ပြည့်ပေါ့နော်နှစ်နှစ်ပြည့်မှာလူလူကမျှော်လင့်ထားတာလည်းရှိတယ်အဲ့တော့နှစ်နှစ်ပြည့်အချိန်ကာလမှာကိုဇော်ဝင်းနိုင်ကလည်းရန်ကုန်မြို့မှာရှိတယ်မြန်မာပြည်နှက်မှာလည်းမကြာခင်ရပိုင်းကပဲတွာလာခဲ့တယ်ဆိုတော့လူတွေရဲ့မျှော်လင့်ချက် energy ပေါ်တန်ဖိုးထားမှုအရင်ကထက်ဆိုင်ဆိုလိုတာကအရင်တုန်းကတကယ်ကိုလူတွေရဲ့ဆွဲလေလေထောက်ခံမှုနဲ့တက်လာတယ်အဲ့တော့ထောက်ခံမှုကျသွားလားထောက်ခံမှုလျော့လာလားရေဘူးကတာမန်ပြည်သူတွေရဲ့အမြင်မှာဘယ်လိုရှိပါလဲခင်ဗျာ
အာကျွန်တော်တွားပြီးတော့တွေ့ချင်ရသလားလူတို့ပြောရမယ်ဆိုရင်တော့ရိုးရှင်းရှင်းပြောရမယ်ဆိုရင်တော့ဟို energy ပေါ်ထောက်ခံမှုကတဖြည်းဖြည်းကျလာတယ်လို့ပြောလို့ရမယ်။အဲဒါဆိုတော့လူတို့ကသူတို့ဟိုမျောလင့်ခဲ့တယ်ဟိုမျောလင့်ချက်ကြီးကြီးထားပြီးတော့ဒီ energy ဆိုတော့တင်ပေးခဲ့တယ်ဒါပေမဲ့ဟိုမျောလင့်ထားသလားဖြစ်မလားဘောနော်သူတို့လူတို့ကဒါအချိန်တိုင်းတာတကူဒီသူတို့အနေနဲ့စောင့်ရမယ်အော်အန်ဒီရလည်းအရင်ကဒီစိုးငွေတွေကိုဟိုအမွေဆက်ခံလိုက်ရတယ်ဆိုတာကိုလည်းသူတို့နားလည်ပါတယ်ဒါပေမဲ့အခုကအကောင့်ထဲပေါ်ပြလောက်เสียလက်စွပ်လက်ကမ်းပြเสียတခုမှမရှိပေါ်မရှိသေးသလိုဖြစ်နေတော့လူတို့ကတော့နည်းနည်းစိတ်ပြက်နေတာတော့အမှန်ပဲဗျာ
ပြောင်းလဲခြင်းတန်ပြီဆိုတဲ့ကြွကြော်တာနဲ့ energy ဆိုတာတက်လာခဲ့တော့ပြောင်းလဲလာပြီဆိုတဲ့အနေထားပေါ့နော် sense ပေါ့နော်အသိပေါ့ပြောင်းလဲနေပြီလားဆိုတဲ့ဟာလူတို့ကြားထဲမှာဘယ်လိုအမြင်ရှိလဲခင်ဗျာလက်ရှိ energy ဆိုတာလက်ထက်မှာ
အစိုးရပြောင်းသွားတာတော့မှန်နေpolicy ရတော့လကောင်းဒီလှုပ်ထုံးလို့မြည်ရရတော့လကောင်းဟိုလက်ရှိအစိုးရကျင့်သုံးနေတဲ့ဒီလမ်းကြောင်းအရတော့လကောင်းပြောင်းလဲတာကိုသူကမတွေ့ရဘူးဥပမာဆိုလို့ရှိရင်အခုလက်ရှိဒါဟိုလက်ရှိ energy အစိုးရအနေနဲ့အရင်တည်တဲ့ဥပဒေတွေကိုပဲဆက်ပြီးတော့ဆုတ်ကန်ထားတာတွေ့ရတယ်အများစုတည်တာထင်ရှားတဲ့ကိစ္စကတော့သူငိတ်ဆုစီလို့ခေါ်တဲ့ဒီလွတ်လပ်စွာစီတန်းလက်လက်ဝင်ကိစ္စနဲ့ပတ်သက်လို့အဲ့ဒီကိစ္စမှာတော်တော်လေးဟိုသူပညာရအတိုင်းဝိုင်းမှာတော့တော်တော်လေးမကြည်မလဲရှိကြတယ်ပေါ့နော်အစားမကြေကြဘူးဒီကိစ္စနဲ့ပတ်သက်တော့ဒါကိုကြည်ချင်းအားဖြင့်အနေဒီဆိုရဟာဥပဒေအစ်စ်တွေကိုမပြထားနိုင်တဲ့ပြင်ရှိပြီးသားဥပဒေဟောင်းတွေလည်းပြင်ဆင်နိုင်ခြင်းမရှိသေးဘူးပေါ့နော်ဟိုတည်တာတဲ့ပြောင်းလဲမှုဖြစ်ပေါ်လာတဲ့အဆင့်ရောက်အောင
်ဟုတ်ကဲ့ခင်ဗျအာကိုတက်စီရောကိုဇော်ဝင်းလှိုင်ရောလီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျကျွန်တော်တို့ရှင်တွေလှည့်ပေးခြင်းပါလေရေစုံကိုတင်သေးဝင်းပြည်မြို့ပါပါကိုတင်သေးဝင်းတူတူတုတ်ဆွနီမင်းများလို့ရပါတယ်ခင်ဗျကိုဇော်ဝင်းလှိုင်ရှိပါတယ်ကိုတက်စီရှိပါတယ
်ဟုတ်ကဲ့ကြောင်းလဲကတော့ကျွန်တော်ပြောရမယ်ဗျတိုင်းပြည်ရဲ့ပြောင်းလဲရအကုန်လုံးပြည့်ရတိုင်းပဲနေပေါင်း80ဝန်းကျင်တော့ပြည့်လာတာဆိုတော့ဝုန်းတိုင်းတော့ပြောင်းလဲမှာမဟုတ်ဘူးဒါတော့ကျွန်တော်အရသာဆိုတာအခုမှကျွန်တော်ပြန်စားတဲ့အချိန်မှာအရင်ဆုံးတော့ကျွန်တော်တို့ပလန်တွေဆွဲနေရအောင်ပါပဲ
ဒီဝိုင်းရရလည်းပဲငါတို့ဆက်ကြောက်ပဲကျင်ပါလားအရင်ဆုံးကတော့ထုတ်သွားတယ်ကျွန်တော်နောက်ဆုံးကငါ့ဆက်ပုံမှာစားရတယ်အစိုးရကတည်းကမှာဘတ်ဂျက်သုံးရတာတစ်နှစ်ပဲရှိသေးတယ်အဲ့တော့ဘယ်လောက်ပြောင်းလဲမယ်ဒီဝိုင်းမှာဒါနည်းနည်းတော့ကိုကျင်းစာပြီးရှင်နေပေါ့ဗျာဒီလူတွေကညှော်လင့်ချက်တွေကတော့ရှိသေးပဲကျွန်တော်တို့အောက်ခြေပြည်ဦးထဲမှာနေတာဆိုတော့အကုန်လုံးပြီးတယ်ငါတို့လည်းဆက်
ကျွန်တော်နောက်တော့ရှိသူလေးပြေးကြပါလိမ့်ခင်ဗျာအခုနေဦးလေးမှာကျွန်တော်ကတော့သိရေရာကျောင်းလေးတဲ့လို့မထင်သေးပါဘူးဗျာမဖြစ်လို့လဲဆိုတော့အဓိကကြတော့ဒီဘွားကြီးပေါ့နော်ဒီဘွားကြီးလောက်တာကင်နာရီကတော့ကျွန်တော်တို့ညောင်မန်းထားသလိုမဖြစ်ဘူးလို့ပဲကျွန်တော်ထင်ပါတယ်ဗျဥမာတစ်ခုဆိုပါစို့ဗျာဒီနေ့လေးပဲကျွန်တော်ဆိုရင်စင်ကာပူနိုင်ငံနေပြီးတော့ကမာဂျီကိုကျွန်တော် ဆက်သုံးလုံးပို့ခြင်းနဲ့ဗျာဆက်သုံးလုံးပို့ခြင်းနဲ့ခါကြတော့သူတို့ဟိုထုံးစံအတိုင်းပေါ့ဗျာဟိုအင်ပို့လိုင်ရှင်ပေါ့အင်ပို့လိုင်ရှင်ကကျွန်တော်ကိုယ်တိုင်ဟိုလုံးလို့မရဘူးပေါ့ဗျာငားတယ်ပေါ့ငားတဲ့ခါကြတော့ငားရင်းကြတယ်ပေါ့ကျွန်တော်ဆက်သုံးလုံးကျွန်တော ကလေးကကျွန်တော်ပေးလိုက်တာမှာစင်ကာပူ1000ကျတယ်အခုရန်ကုန်ရောက်ဖို့အတွက်ကိုကုန်ကြမဲ့စရာတကယ်ဟောပေါ့နော်ဟိုစင င်းနေမဲ့နောက်ကျွန်တော်ကိုယ်တိုင်ကျွန်တော်ကကျွန်တော် import export license ပြင်လို့ရရမယ်ကျွန်တော်ပစ္စည်းဘယ်နိုင်ငံမှာမှာမှာလို့ရရမယ်ကျွန်တော်ဘယ်ဟိုပို့ခြင်းပို့ခြင်းကျွန်တော် submit လုပ်ရင်ပို့လို့ရရမယ်ဗျာအခုတော့ကမာကြီးကလွန်ခဲ့တဲ့နှစ်80ဆိုဆိုနှစ်တရားပြောပြောနှစ်ပေါင်းများများစွာပြောပြောဒီလိုကိစ္စမျိုးတွေဟလာနော်အင်တာနက်ပေါ်လာပြီဆိုတဲ့ခင်မာတောင်းမှဒီကိစ္စမျိုးတွေမှာတို့မရှင်းနိုင်ဘူးဒီအစိုးရလက်ထက်မှာမရှင်းနိုင်ဘူးဆိုရင်တော့ဘယ်တော့မှရှင်းနိုင်မလဲဆိုတော့ကျွန်တော်တော့ထပ်ပြီးတော့မေးဖို့မရဘူးဖြစ်နေတယ်ဗ
ျခင်အကိုကြောင်မြင့်တင်ကိုကြောင်မြင့်တင်တို့တို့ဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီရခိုင်ပြည်နယ်မှာပေါ့ဗျာဒီပြည်သူပြည်ကျွန်တော်တို့လက်ဆိုင်ကျွန်တော်တို့ကြားနေရတာပေါ့နော်ကျွန်တော်တို့အကြမ်းတော်ပေါ့ဗျာရခိုင်ပြည်နယ်မှာကြားကျွန်တော်တို့ကဆိုင်ရုံလုံးလူရအဆင့်နဲ့ဆိုင်ရုံလုံးကတခုမှမရှိဘူးဗျာဒီပုံမှန်ဆက်မှုဆိုတော့ကျွန်တော်တို့ကဒီနိုင်ငံတော်ဆရာကနေဒီသမ္မတဦးပြင်ဆိုင်လာထားတဲ့တရားပေါ့အလုံးမဲ့အလုံးမဲ့ကော်တီပုံမှန်ဆက်အောင်လုပ်ရေးတည်ဆောက်မယ်ဆိုပြီးတော့ကျွန်တော်တို့ကပြည်သူတွေကိုပြောတာပေါ့နော်ဒါပေမဲ့အခုလည်းငါးနာရီလောက်ရှိပြီကြာပုံမှန်ဆက်မှုဆိုတော့ကော်တီဘာမှမပေါ်လာဘူးဗျာအဲ့ဒီတော့ရခိုင်ပြည်နယ်ကထွက်တဲ့တက္ကသိုလ်ကထွက်တဲ့ gas ကိုနိုင်ငံဆက်ကိုဟိုတယောက်ကြီးတော့ဘာလို့တခြားနိုင်ငံတော်ဆရာကနေပြီးတော့ဘာလို့ကတော့ပို့ခေါ်တာပေါ့နော်ဒါပေမဲ့ကျွန်တော်ရခိုင်ဒေသကထွက်တဲ့ရခိုင်ပြည်နယ်ကတက္ကသိုလ်ကထွက်တဲ့ gas ကိုကြာတော့ဒီကဲဒီလိုကြီးချလာတော့ရပါတယ်ဆက်နေမနေဘူးဗ
ျပြည်တိုင်းဆွေးနွေးရသူနှစ်ဦးကိုကျွန်တော်ပြန်လှည့်ပေးကြပါတယ်ကိုသက်စင်နဲ့ကိုဇော်ဝင်းလိုင်အခုနောက်ပိုင်းတော့ကျွန်တော်တို့ဒီအစိုးရရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့အဓိကသုံးသပ်ချင်ပါတယ်ခုနကဆွေးနွေးတော့ကြတဲ့ထဲမှာလည်းပါပါတယ်တချို့ကတော့ဒီစီပေါ်ရေးအခြေအနေကဖြစ်မလာတာအရင်အစိုးရကြောင့်အရင်အစိုးရဖြစ်ခဲ့တဲ့အခြေအနေနောက်နှစ်ပေါင်းများစွာလုပ်ခဲ့တဲ့အခြေအနေဒီပေါ်မှာတချို့ဒီဒီလက်ရှိအစိုးရတောင်းရှိသူတွေကလည်းဒီလိုမျိုးအကြောင်းပြပါတယ်ကိုသက်စင်ဒီကိစ္စနဲ့ပတ်သက်လို့အရင်အစိုးရယူပဲပုံချလို့ရမလားလက်ရှိအစိုးရရဲ့စမ်းဆောင်ရအောင်ဘယ်လိုရှိပါလဲခင်ဗျအ
ဓိကတော့ကျွန်တော်နိုင်ငံမှာအများစုဖြစ်တဲ့လေသမားတွေနဲ့ဆရာတွေမိုက်နဲ့ပတ်သက်တာပေါ့ဒီမိုက်နဲ့ပတ်သက်ပြီးလေယာဉ်သွင်းဆွေးမှုကြီးဟာအရင်အစိုးရလက်ထက်အဆက်ဆက်ကဖြစ်ခဲ့တယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီလက်ရှိအစိုးရကဘလို့ဖြစ်ရှင်းနိုင်မလဲဘလို့ဥပဒေပြုဖြစ်ရှင်းနိုင်မလဲဆိုတော့ဆိုရဲကိစ္စကိုကျွန်တော်ပြန်စဉ်းစားတဲ့အခါကျလက်ရှိအခြေအနေမှာအစိုးရကထိရောက်တဲ့နော်လေယာဉ်ကြီးကိစ္စနဲ့ပတ်သက်ပြီးတော့လေယာဉ်ကြီးမတရားသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးထိရောက်တဲ့လုံခြုံချက်ကိုလည်းမတွေ့ရပါဘူးပြန်ပြေးရလို့ရှိရောကြေးပြေးရလဲထိရောက်တဲ့ရေးမှုကြီးမရှိပါဘူးအခုဆိုရင်တစ်ထပ်တော့ပြေးရလို့တော့ပဲရှိတယ်အဓိကအပြင်လေယာဉ်ကြီးနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရကနေပြီးတော့လေယာဉ်ကြီးဥပဒေအဖို့ပြဋ္ဌာန်းအောင်နေလို့နေရရှိပါတယ်ဟုတ်ဆက်တော်ကိုတင်ဖို့စူးစမ်းနေရှိပါတယ်အဲဒီဥပဒေရဲ့ဥပ ဥပဒေချမ်းမှာသူတို့ရှင်လေတကယ်တော့လို့ရှင်ထောင်ကူကလေးစားရှိခုနှစ်အင်္ဂလိပ်ခေတ်ကပြဋ္ဌာန်းထားတဲ့လေယာဉ်ဥပဒေချက်တော်ပို့ပြီးတော့လေသမားယူဖိနေပြီးတော့လေသမားရဲ့လေယာဉ်တွေကိုမတရားပိတ်လို့ရတဲ့အခြေအနေကိုခံရတဲ့ဥပဒေဖြစ်ပြသေးရပါတယ်ဒီအောက်ချီတူရင်းနဲ့ပတ်သက်ပြီးကေကိုထိရောက်တဲ့အရေးကြီးတဲ့ဥပဒေကလားလေ
လက်ရှိဆိုရတာကတော့မလုပ်နိုင်ပါဘူး။ဟုတ်ကဲ့ကျွန်တော်အဓိကတော့ဒီဥပဒေပိုင်းနဲ့ဆိုင်အစိုးရလက်ရှိလုပ်နေတဲ့အစိုးရဝန်ကြီးဌာနတွေရဲ့အရေးသွေးပေါ့နော်အစိုးရဝန်ကြီးဌာနတွေမှာတကယ်တည်းပဲအရေးချင်းရှိတဲ့လူတွေနေရာယူနိုင်ပြီလား။ကျွန်တော်ကတော့လက်ရှိအန္တရာယ်ဆိုရနေတဲ့သူကပေါ်စီအားလုံးကိုဘဟုဝတ္တိချုပ်ကံတာတိညာလုံးအောင်ကြည့်ရအောင်ဘဟုဝတ္တိဆိုကတော့နိုင်ငံတော
ဒီမှာရှိနေတဲ့ဝန်ကြီးဌာနအသေးသေးရဝန်ကြီးတွေရောအောက်ခြေမှာရှိတဲ့လူတွေရောလုပ်ပိုင်ခွင့်တွေကိုတော်တော်ယူပေးမထားတာရှိပါသူကိုယ်တိုင်ကအကုန်စစ်စစ်နေတယ်ကျွန်တော်တို့ကလည်းစစ်စစ်နေနေရမှာလေကျွန်တော်တို့တိကျတဲ့
ကိုယ်စားဝန်နိုင်လေအမှရောင်းနေပြီထိတွေ့မှုသမျှပေါ့နော်ဝန်ကြီးဌာနတွေနဲ့ဝန်ကြီးဌာနတွေရဲ့လှုပ်ဆောင်ရေးပေါ့ဆွမ်းဆောင်ရေးနဲ့ပတ်သက်လို့တုံ့တက်ပြီးအောင်ပြန်ဘယ်လောက်ထိတိတာထင်ရှားတဲ့ဟိုကြောင်းလဲမှုဟိုဝန်ကြီးဌာနတစ်ခုကြီးကထုတ်ဖော်ပြီးလှုပ်ဆောင်နိုင်မှုမတွေ့ရသေးဘူးဒီဟိုပေါ့နော်ဟိုသူတို့အခြေယူနေတော့မို့လားဒါမှမဟုတ်ပေါ်လစီတွေကိုပဲသူတို့စိ
ये करना होगा चीजी लूंगा ये करना होगा चीजी पिन्या ये करना होगा चीजो ना तभी तो ये चीजे दी करना रे माँ ओ उन्हीं था ना रे का उस अमीलो राह जनों मिशिया दे मत या दे उस तो आप उधर जिंदा दिलो बे उन्हीं था ना रे हा ओ लाऊं ये म्यामी ने दिला बो ओ नेगा ना दमिंगा उस आउने सोया अपो आउमा तमरा को तो तमरा को डाउमा तो ตัวตัวอานาตมะตมะอานาอภิวามชื่อโซบิเปล่าจ๋าล่ะสิโหอิงอุตมะอุติจรแล้วทําบ่เนาะตมะอะคูตมะอะติตะล่ะแล้วตมะอุญญะแล้วทําเราบ่รู้ผิดเลยสรแล้วเราไม่ติดอ่ะเว้ยอูโหตะเนี่ยที่เปล่าตัวแล้วเมงงอยากก็รอโดยเลยอลาลาก้าวในปုံนั้นสิล่ะบ่ของทั้งสิเนี่ยแล้วไอ้บ่มาเมงงเปล่าตัวอะไรเนี่ยแล้วตัวเปล่าเมงงอ่ะเนี่ยก้าวมาเลยだแม้ตะแกเล็ดตัวก้าวแต่พอได้เนี่ยมาโห
โอเคโหอัคริไลซ์ซัมมุไตเฉยมาตรุอาเน่เดนาบิโรไนงาตะกันซัยมาโหพี่อาโหโดโจปาอองตรุตันตะมาอัคริไลซ์ซัมมุไตเฉยมาอาเน่เดสัวอัคริไลซ์ซัมมุดิยาเจยเปียตุยอะลูลาโกโกไซบุยกงไอ้ตะฉะลิเนลิเปียวจีบองอัคริไลซ์ซัมมุอาอาเน่เดสัวอัคริไลซ์ซัมมุดิตุยเนียดีลูลาตุยอะราบ่มะเนยะเวตุมะชินตองกะเนเปียนานาซีเอ็นเอฟเกมโกจุนตรุอะพวยชิกกงอะเฉคคังอุปเรโหอะเฉคคังมูเกษะเนบัดเดสโหดอกเตอร์เลมอนสกาวอะขอเดตุยตุนต tina kisah ni betul.
Okay, ni ni cukup awak cerita ni alam ulama.
Yang ini pun ni rezeki. Tunggu tu ya. Ero, bahasa kuma le terus mati lu lah alam ini. Ero akhirnya saya semua jenuh cinti ni mah, ane lelu kuat mah, bukan? Jangan ni alam pion main tu bukan?
Okay, kena. Jangan aku selain buku ni, cina sedo lupa. Tiga pound suni bi le, kita seng kuzau online ni terus ni alam ku jadi mian cemar. Kena dah di lai season ku di mabai jangan aku bila kena.
Taro, kutanya season terus de dah ya di lai suni kanggu.
American
Soya, the Gorami Abo, Tim Jabaromation. Israel ne tacha mahami dwi ne American ga anika lou saung ga bare. Item 7 aw ma chamak khe de su myet chet dwi a lung ko le kaung kwet mae pe ga bare. Di item 7 ha naingan takhu di ko yue bi lu khun ye kaung si ga chamat tha de takhu di do su myet chet ba. Naingan lwe ye lu khun ye mhat daw ni ko wibana da si bo lou de the Yo Usong as soon as Jacko, Kanga Man Baby, Kula, Luke, and Yellow Nilia, Konde Kago, American Ga, Jakan Kako Kevare. The Yoya Diloyaha, two Jinzi, Luke, and Yene, Chicken to Lakunibu, Tikabi, Anashanang and Joe Shibu Yuraba. Even I can say two good level that Danta Dure Sunda Chaku, Tokamu Yabu, American Ga, Adiga Kangani, Lokevare. Even Luke, and Yachinibo, so in Jerigo, two Bobia Tabi. နိုင်ငံ၂၇ခုနှစ်နိုင်ငံကထောက်ခံထားတဲ့ပူးတွဲဆုံးဖြတ်ချက်ကိုထုတ်ပြန်ခဲ့ပါတယ်။လောက်ကိုရီးယားလူခွင့်ရေးချင်းနေဆိုင်ရာထုတ်ကိုယ်စားလှယ်ကိုတက်တန်းတိုးရေးဆုံးဖြတ်ချက်ကိုအမေရိကန်ကထောက်ခံခဲ့ပါတယ်။အစီအစဉ်တကြားကြေကြေပြန့်ပြန့်ဆက်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်မှုတွေကိုပြည့်တင်ရှုတ်ချပြီးတာဝန်ခံမှုရှိဖို့တောင်းဆိုခဲ့ပါတယ်။အ ရန်ဥပဒေချိုးဖောက်မှုတွေကိုအဲ့ဒီဆုံးဖြတ်ချက်ကပြစ်တင်ရှုတ်ချထားပါတယ်။တောင်ဆူဒန်ဆိုင်ရာလူ့အခွင့်အရေးကော်မရှင်တပ်တန်းကိုနောက်တစ်နှစ်တပ်တန်းတိုးရေးဆုံးဖြတ်ချက်ချဖို့အမေရိကန်ကဥဆောင်ခဲ့ပါတယ်။ဒီကော်မရှင်နဲ့တခြားလူ့အခွင့်အရေးလှုပ်ဆောင်ချက်တွေကိုစက်ပြီးပူးပေါင်းဆောင်ရွက်ဖို့တောင်ဆူဒန်အစိုးရကကတိပြုအောင်လှုပ်ဆောင်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထူးခြားချက်ကိုတပ်တန်းတိုးတဲ့ EU ဥဆောင်တဲ့ဆုံးဖြတ်ချက်ကိုပူးတွဲတင်သွင်းပြီးအချက်အလက်ရှာဖွေရေးအဖွဲ့ရဲ့လုပ်ငန်းကိုထောက်ခံခဲ့ပါတယ်။ကမ္ဘောဒီးယားမှာဇူလိုင်29ရက်ရွေးကောက်ပွဲမတိုင်ခင်လူမှုနဲ့နိုင်ငံရေးအခွင့်အရေးတွေနှိမ့်ချလာတာကိုအထူးဖော်ပြထားတဲ့ပူးတွဲကြေညာချက်ကိုတခြားနိုင်ငံ44နိုင်ငံနဲ့အတူအမေရိကန်ကပူးတွဲထောက်ခံခဲ့ပါတယ်။အဓိကဒီမိုကရေစီအတိုက်ခံပါတီမပါတဲ့ရွေးကောက်ပွဲဟာစစ်မှန်မှုသို့မဟုတ်တရားဝင်မှုမရှိဘူးလို့ပြောခဲ့ပါတယ်။ကောင်စီနဲ့တက်ကြွစွာပူးပေါင်းဆောင်ရွက်ခြင်းဖြင့်လူ့အခွင့်အရေးဆိုင်ရာအမေရိကန်ရဲ့တန်ဋိဌာန်အစ္စရေးအပေါ်ကောင်စီရဲ့အချိုးမမျှစွာဦးတည်ချက်ထောက်မှုကိုဆက်ပြီးစိုးရိမ်ကြောင်းနဲ့ကောင်စီကိုပြုပြင်တောင်းလေတန်ဋိဌာန်ကိုအလေးထားပေါ်ပြဖို့အမေရိကန်အတွက်အခွင့်အလမ်းရစေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်။တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အပေါ်မှောက်ချောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။လက်ရှိအခုထုတ်လွှင့်နေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့ 25 တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးဦးမှာပါ။ယူအီမြန်မာပိုင်းကဗိုလ်ရုမနက်ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မြို့တက်ကကြီးညာပေးပါလိမ့်မယ်။
အမေရိကန်မက္ကဆီကိုနေဆက်မှာနောက်ထပ်တရားမဝင်ဝင်ရောက်လာသူတွေမရှိအောင်တပ်တွေချထားမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေမှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။ဒီကိစ္စအတွက်အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ရာကာကွယ်ရေးဝန်ကြီးဂျွန်ဂျင်မက်တစ်စ်နဲ့တခြားအရာရှိတွေနဲ့မကြခင်မှာပဲဆွေးနွေးပွဲခေါ်ယူတော့မှာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်ဟာရုရှားနဲ့အဆင်ပြေနိုင်တယ်လို့မျှော်လင့်ထားကြောင်းဘော်တစ်ပင်လယ်ကွေ့ဒေတာရင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့အင်ကာနေသမ္မတအင်ဂျူမာတွေ့ဆုံစဉ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သမ္မတထရမ့်တို့ကြားသိပ်ကောင်းမှုနဲ့ဆက်ဆံရေးရှိလာနိုင်တယ်လို့မကောင်းတဲ့အခြေအနေမျိုးလည်းဖြစ်နိုင်ခြေရှိကြောင်းထရမ့်ကပြောဆိုခဲ့ပါတယ်။ရုရှားဘက်မှဘယ်သူမှဒီလောက်မတင်းမာခဲ့ဘူးကြောင်းထရမ့်ကဂုံစာနဲ့ပြောကြားပေမဲ့ရုရှားသမ္မတနဲ့ထရမ့်တို့ကြားဆက်သွယ်လမ်းကြောင်းပိုဖွင့်ထားမယ်ဆိုရင်အမေရိကန်အတွက်အကျိုးရှိနိုင်တယ်လို့လည်းပြောပါတယ်။ရွန်ဂျာဒုက္ခသည်တွေကိုကနေဒါနိုင်ငံကနေလက်ခံလို့တဲ့ဆန္ဒရှိကြောင်းပြသဖို့နဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်အချက်တဲမှာတာဝန်ရှိသူတွေကိုအရေးယူတန်းခတ်ဖို့တိုက်တွန်းတဲ့အစီရင်ခံစာတစ်စောင်ကိုကနေဒါနိုင်ငံရဲ့မြန်မာပြည်ဆိုင်အထူးကိုယ်စားလှယ်ဘော့ဘရေးကမနေ့ကထုတ်ပြန်ခဲ့ပါတယ်။လူခွင့်ရေးချုပ်ဖောက်သူတွေကိုအရေးယူတဲ့ Magnitsky ဥပဒေတဲ့နဲ့မြန်မာစစ်ကောင်စံတချို့ကိုအရေးယူဖို့လဲဗဟိုအစိုးရကိုတိုက်တွန်းထားပါတယ်။အရေးယူရမယ့်သူတွေဆင်းရဲတဲ့မှာနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတိုင်းမူဟောင်းဗိုလ်ချုပ်မမွန်ဆုနဲ့တခြားသူတွေကိုထည့်သွင်းဖို့အကြံပြုထားပါတယ်။ဧပြီလ3ရက်နေ့ကကြောက်တဲ့နိုင်ငံတကာမြေမြုပ်မိုင်းအနေနဲ့နှိုးကျမှုရှိစေရင်းနေမှာမြန်မာစုအနေနဲ့မြေမြုပ်မိုင်းတွေရှိတဲ့ဒေသတွေမှာနေထိုင်တဲ့ရဲသားတွေကာကွယ်ပေးဖို့ EU ဥရောပတမကအဖွဲ့ဝင်နိုင်ငံတွေနဲ့ EU တမကြီးကတိုက်တွန်းခဲ့ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုနောက်တွဲအစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ညနေဘက်6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းလုံမီတာ16 19နဲ့ 25 ရူကနေဖမ်းယူနားဆင်နေပါတယ်။နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOV နားဆင်နေတဲ့ကျေးဇူးအထူးတင်ရှိပါတယ်။ကျွန်တော်ဆက်မုန်းပါခင်ဗျာ
။ This program has come to you from the Voice of America, Washington.